Welcome to the Voice of America in Burmese.
Mingla nya jam ma shin. VOA American tan ye 2018 khu ni December la 22 ye jada bri ni nya 9 nai ga ni 10 nai thi season 2 ko American pi rang su myo ro Washington DC ga ni tai yai thol lwin pe ni ba bi. Line meter 2532 50 ne line lat meter 190 ga ni phan yu na sin nai de lo Facebook sa myan na ga ni pi lo le thol lwin chain ne de pi ni na sin nai ma le shin. ကျွန်မခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဘက်သတင်းတွေကိုမိုက်ဤတင်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြေညာမှာပါ။ဆီးရီးယားနိုင်ငံရက်ကာမြို့မှာ IS အစွန်းရောက်အဖွဲ့ထိတ်တန့်ကောင်းဆောင်တူအုပ်ကိုဒီသတင်းပတ်တွင်တုတ်တင်လိုက်တယ်ဆိုတာအမေရိကန်တာဝန်ရှိသူတွေကအတည်ပြုလိုက်ပါတယ်။ဆီးရီးယားတနိုင်ငံလုံးမှာပြစ်ခတ်ရဲစဲရေးကိုတောက်ကြနေကစပြီးအစိုးရတပ်ကလိုက်နာမယ်လို့ဆီးရီးယားကပြောပါတယ်။ဖိလစ်ပိုင်အလဲပိုင်းကလက်ဝှေ့ပွဲတစ်ခုမှာမနေ့ကဘုံးနှလုံးပေါက်တာကြောင့်လူ32ယောက်ထဲမှနေဒဏ်ရာရသွားပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညပိုင်းသတင်းလာရတဲ့မှာတော့ညညသောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့လာမယ့်နှစ်ဆန်းမှာတွေ့ဖို့ရှိပါတယ်
။ခရစ်စမတ်လွန်ကာလမှာပဲအဆင်ပြေနိုင်မယ်လို့တုံ့ပြန်ပြီးတော့မှဇန်နဝါရီလပထမပတ်မှာဖြစ်နိုင်မလားဆိုပြီးတော့ပြန်စာရေးပါတယ်။ကျွန်တော်တို့ဘက်ကလည်းဇန်နဝါရီလပထမပတ်ကိုပြန်ပြီးတော့မှရှိန်နေရတဲ့သဘောရှိပါတယ
် UNFC တွင်ရေမှုဦးထွန်းစော်ပြောပြတာနဲ့အတူနားဆင်နိုင်ပါတယ်ကချင်ပြည်နယ်ဖားကံမှာတော့မြေစာပုံပြိုကျလို့လူ2ဦးသေဆုံးသွားပါတယ်ရာသီဥတုပြောင်းလဲမှုတွေကြောင့်ကမ္ဘာပေါ်ကသက်ရှိတွေရဲ့နေထိုင်မှုတွေလည်းပြောင်းလဲလာပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပါမယ်ရှင်
ဆီးရီးယားနိုင်ငံမှာ IS အစွန်းရောက်အဖွဲ့ကသူတို့ရဲ့မြို့တော်အဖြစ်သတ်မှတ်ထားတဲ့ Red Car မှာညွန်မောင်းအဖွဲ့ရဲ့ဒီသတင်းပတ်လေကြောင်းတိုက်ခိုက်မှုအတွင်း IS အဖွဲ့အဓိကခေါင်းဆောင်တဦးသေဆုံးသွားတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောတာကြောင့်အစောပိုင်းသတင်းတွေအတိဖြစ်သွားပါတယ်။အဘူဂျန်ဒယ်အယ်ကူဝေတီကို Techpar စင်နာကတိုက်ခိုက်မှုတစ်ခုအတွင်းတနင်္လာနေ့ကတုံ့တင်လိုက်တာလို့အမေရိကန်ဦးဆောင်တဲ့ညွန်မောင်းအဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ Syria Democratic တပ်ဖွဲ့ SDF ကိုအသေးခံဘုံးခွဲကားတွေလက်လုပ်ဖောက်ခွဲပစ္စည်းတွေဓာတုလက်နက်တွေသုံးပြီးတိုက်ခိုက်တာမှာအဘူဂျန်ဒယ်လက်ချက်ပါပါတယ်ISIL အဖွဲ့ရဲ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုစီစဉ်သူတွေစစ်ကောင်စီအဖွဲ့ဝင်တွေနဲ့သူနဲ့ကြားမှာပတ်သက်ဆက်နွယ်မှုတွေကြောင့်ရက်ကာကိုခုခံကာကွယ်နိုင်စွမ်းနဲ့အနောက်နိုင်ငံတွေမှာတိုက်ခိုက်မှုတွေလှုပ်လာနိုင်စွမ်းဟာအခုဂျန်ဒယ်သေဆုံးသွားတာကြောင့်ယော်နဲကျဆင်းသွားပါလိမ့်မယ်လို့ညွန်မောင်းအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ
်ဆီးရီးယားတနိုင်ငံလုံးအပြစ်ခတ်ရဲစဲရေးကိုအစိုးရတပ်ဖွဲ့တွေကတောက်ကြံနေမှာစတင်လိုက်နိုင်မယ်လို့ဆီးရီးယားကကြေညာလိုက်ပါတယ်အရင်ကရပူတဲ့အပြစ်ရဲ့သဘောတူညီချက်တွေလိုပဲအခုသဘောတူညီချက်မှာလည်းစီးရီးယားစစ်တပ်နဲ့တပုံအုပ်စုတွေပဲအကျုံးဝင်ပြီးတော့ IS အစွန်းရောက်လို့စစ်သွေးကြွအုပ်စုတွေမပါပါဘူးစီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုထောက်ခံတဲ့ရုရှားနဲ့တပုံအုပ်စုကိုထောက်ခံတဲ့တူရကီနိုင်ငံတို့ကလည်းဒီအပြစ်ခတ်ရဲစဲရေးကိုသူတို့လိုက်နာမယ်လို့ကတိပြုကြပါတယ်ဒီကိစ္စအတွက်ရုရှားနဲ့တူရကီနိုင်ငံတို့လွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းအပြင်းထန်စစ်ဆင်ညှိနှိုင်းခဲ့ကြတာပါဒီလာစောပိုင်းတော့ကလည်းအပြစ်ခတ်ရဲစဲရေးနဲ့အလက်ပုံမျိုးကဒုက္ခတွေရင်းတဲ့သဘုံတွေကိုရွှေပြောင်းကဲထုတ်ရေးအတွက်သဘောတူညီချက်တရက်ကိုရုရှားနဲ့တူရကီကကြားဝင်ဆက်ဆက်ပေးခဲ့ပါသေးတယ်။တူရကီနိုင်ငံခြားရေးဝန်ကြီးမာဗလူကာဖူဆိုဂလူကလည်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့နဲ့ဒီသတင်းပတ်အတွင်းနှစ်ကြိမ်ဖုန်းဆက်စကားပြောခဲ့တယ်လို့တူရကီနိုင်ငံခြားရေးဌာနကပြောပါရယ်။ CBI ပြည်တွင်းစစ်မှာရုရှားနဲ့တူရကီတို့ကတစ်ဖက်စီကိုထောက်ခံနေကြပေမဲ့လည်းပြည်ပခါကိုဖြည့်ရှင်းရင်မှာတနိုင်ငံစီရဲ့အရေးပါမှုကိုနှစ်ဖက်စလုံးကအတိမတ်ပြုလာကြပြီလို့လေလာသူတွေကပြောပါရယ်
။ဖိလစ်ပိုင်နိုင်ငံအလဲပိုင်းလေးတိပြည်နယ်မှာဗုဒ္ဓဟူးနေ့ကအပျော်တမ်းလက်ဝတ်ပွဲတစ်ခုအတွင်းဘုံးနှလုံးပေါက်ခွဲတာကြောင့်လူ32ယောက်ထဲမှနေဒဏ်ရာရသွားတယ်လို့ဖိလစ်ပိုင်အစိုးရတာဝန်ရှိသူတွေကပြောပါရယ်။ဒဏ်ရာရသူတွေထဲက16ယောက်ကိုဆေးကုသမှုခံယူဖို့အတွက်ဆေးရုံတည်တည်မှတင်ထားပြီးကျန်တဲ့လူတွေကတော့ကုသပေးပြီးတဲ့နောက်ပြန်ဆင်းခွင့်ပြုလိုက်ပြီလို့ပြည်내ရက်တက်ဖွဲ့တာဝန်ရှိသူတူကပြောပါရယ်ဒဏ်ရာသူတွေထဲမှာ10ယောက်ထက်မနည်းဟာအသက်9နှစ်ကနေ15နှစ်အရွယ်ကလေးတွေဖြစ်ပါတယ်တိုက်ခိုက်သူဘယ်သူဆိုတာသိရဖို့ရက်တက်ဖွဲ့ကကြိုးစားနေပြီးလက်သေးအဖြစ်တော့ဘယ်သူကမှထုတ်မကြေညာသေးပါဘူးမနီလာမြို့တော်ရှေ့တောင်ဘက်610ကီလိုမီတာလောက်ဝေးတဲ့လေတိပ်ပြည်နယ်မှာကွန်မြူနစ်တပုတ်တွေရှိခဲ့မှုပါတယ်ဒါပေမဲ့လည်းအခုတိုက်ခိုက်မှုကကွန်မြူနစ်လက်ချက်လားတခြားစစ်သွေးကြွအုပ်စုတွေလက်ချက်လားဆိုတာတော့အချက်ချင်းမသိရသေးပါဘူးအီရန်နဲ့ဆီးရီးယားမှာ IS စစ်သွေးကြွတွေကိုတိုက်ခိုက်နေတာအောင်မြင်နေဆိုရင်ဖိလစ်ပိုင်နိုင်ငံထဲကိုစစ်သွေးကြွတွေဝင်လာနိုင်တယ်လို့သမ္မတရိုဒီဂိုဒူတာတီကသတိပေးထားမှုပါတယ်။အထူးသဖြင့်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဟာအများအပြားမွတ်စလင်တွေနေထိုင်တဲ့ဒေသဖြစ်တာတခြားမွတ်စလင်နိုင်ငံတွေဖြစ်တဲ့ဘရူနိုင်း၊အင်ဒိုနီးရှား၊မလေးရှားတို့နဲ့ပင်လယ်လက်တလီတို့ခုပဲခြားတာကြောင့် IS တွေဖောက်ဝင်ဖို့လွယ်တဲ့နေရာဖြစ်နေတယ်လို့သမ္မတဒူတာတီကပြောထားပါတယ်။
တရုတ်နိုင်ငံအနောက်ပိုင်းကမတီးမငြိမ်ဖြစ်နေတဲ့ရှင်ကျန်းဒေသမှာကွန်မြူနစ်ပါတီယုံတယုံကိုတရုတ်နိုင်ငံပိုင်သတင်းဌာနရဲ့အဆိုအရအကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရတာကြောင့်လူ၄ဦးသေဆုံးသွားပါတယ်။ အစ္စလမ်စစ်သွေးကြွ၄ဦးကဗိုလ်ဒူးနေကလက်ဖြစ်ဖောက်ခွဲပစ္စည်းတွေနဲ့တိုက်ခိုက်တာကြောင့်လူတအူးသေဆုံးပြီးတော့၃ဦးဒဏ်ရာရသွားတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောတဲ့အကြောင်းကိုစင်ဟွာသတင်းဌာနကဖော်ပြထားပါတယ်အဲဒီနောက်တိုက်ခိုက်သူ၄ဦးကိုရဲတပ်ဖွဲ့ကပြစ်တက်လိုက်ပြီးအခင်းဖြစ်ရဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်တယ်လို့သတင်းမှာဖော်ပြထားပါတယ်မွတ်စလင်ဝီဂါလူနည်းစုတိုင်းရင်းသားတွေနဲ့ဟန်တျုတ်လူများစုတိုင်းရင်းသားတွေကြားအကြမ်းဖက်တိုက်ခိုက်တာတွေဆက်ဖြစ်နေရကြောင်းရှင်ကျန်းနေဆက်ဒေသမှာမကြသေးခင်နှစ်တွေအတွင်းလူရပေါင်းများစွာသေဆုံးထားပြီးပါပြီဒီမတိမငြိမ်အခြေအနေဟာတရုတ်ကနေလွန်ပြောက်ရေးရဖို့ကြိုးစားနေတဲ့ဝီဂါလူမျိုးစုတွေကအစွန်းရောက်တွေကြောင့်ဖြစ်တယ်လို့တရုတ်အစိုးရကအပြစ်တင်ပြောဆိုထားပါတယ်ဒါပေမဲ့လူခွင့်ရအဖွဲ့တွေနဲ့ပြည်ပရောက်လှုပ်ရှားသူတွေကတော့အစိုးရကဝီဂါတွေရဲ့ဒေတာနဲ့ယဉ်ကျေးမှုကိုဖိနှိပ်တာကြောင့်အကြမ်းဖက်တာတွေဖြစ်ရတယ်လို့ပြောထားပြီးတော့အစိုးရကတော့ဒါကိုညင်ပါတယ်ဒီဒေတာကသတင်းတွေကိုအစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာကြောင့်လွန်ခဲ့တဲ့နှစ်နှစ်အတွင်းအဲ့ဒီဒေတာကဖြစ်ရတဲ့အပေါ်တိကျအတည်ပြုနိုင်တာမျိုးသိနေလာပါတယ်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ဂျာတာပတိညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။စစ်ရာဇဝတ်မှုနဲ့ပြစ်ဒဏ်ချခံရသူတွေအပါအဝင်စစ်ပွဲအတွင်းကြဆုံးသူတွေအတွက်ဂုဏ်ပြုတည်ဆောက်ထားတဲ့အငင်းပွားပွဲဂျပန်ဖျားချောင်းကိုဂျပန်ထိပ်တန်းစစ်ဖက်တာဝန်ရှိသူတို့ဦးသွားပြီးတဲ့နောက်အင်းနီးချင်းနိုင်ငံတွေကဂျပန်ကိုအပြင်းထန်ဝေဖန်နေကြပါတယ်။ယာစုကူနီဖျားချောင်းကိုဂျပန်ကဝေဝင်ကြီးထိုမိုမီအီနာရာသွားခဲ့တဲ့ပေါ်တရုတ်နဲ့တောင်ကိုရီးယားတို့ကအပြင်းထန်ဝေဖန်တာပါ။ဒီဖျားချောင်းဟာအရှေ့အာရှဒေသကိုဂျပန်ကကိုလိုနီလုပ်သိမ်းပိုက်ခဲ့တဲ့ဒါမှမဟုတ်ကျူးကျော်ခဲ့တဲ့ဒုတိယကမ္ဘာစစ်မတိုင်မီနဲ့စစ်ပီးကာလအတွင်းဂျပန်နိုင်ငံကျူးလွန်ခဲ့တဲ့စစ်ကာလကြမ်းကြုတ်ရက်စက်မှုတွေရဲ့ပြယုတ်ဖြစ်ဒီနိုင်ငံတွေကမြင်ပါတယ်။တမိုင်းဆိုင်ရာအမြင်တွေဘယ်လိုပဲကွဲပြားပါစေ၊ရန်သူတွေဒါမှမဟုတ်မဟာမိတ်တွေအဖြစ်ဘယ်လိုပဲတိုက်ပွဲဝင်ခဲ့ပါစေ၊သူတို့နိုင်ငံတွေအတွက်သူတို့အသက်တွေကိုဆွန့်လွတ်သွားသူတွေအပေါ်ကျေးဇူးတရားနဲ့လေးစားတန်ဖိုးထားမှုကိုဖော်ပြခြင်းနဲ့ဆိုတာဘယ်နိုင်ငံမှမဆိုနားလည်နိုင်မယ်လို့ယုံကြည်ပါတယ်ဆိုပြီးဖျားချောင်းကိုသွားပြီးတဲ့နောက်မစ်အီနာဒါကသတင်းတောက်တွေကိုပြောပါတယ်အတိတ်ကလို့ရတွေပေါ်တောင်းပန်ဖို့ဂျပန်ကတွန်းဆုတ်နေတယ်လို့တရုတ်ကမြင်တာကြောင့်နှစ်နိုင်ငံဆက်ဆံရေးအဆင်မပြေဖြစ်နေတာပါ။အီနာဒါအခုလိုသွားတဲ့အပေါ်ပြစ်တင်ရှုတ်ချကြောင်းအီနာဒါဟာအတိတ်ကကိုလိုနီလုပ်ကျူးကျော်မှုနဲ့ကျူးကျော်စစ်ကိုအမွန်းတင်ထားပြီးစစ်ရာဇဝတ်သားတွေကိုဂုဏ်ပြုထားတဲ့ဘုရားကျောင်းကိုသွားတာဖြစ်ကြောင်းတောင်ကိုရီးယားကာကွယ်ရေးဌာနကလည်းပြောပါတယ်။
ထင်းငွေနေကပင်လယ်နဲ့ထဲပြတ်ကျသွားတဲ့ရုရှားလေယာဉ်ပေါ်မှာပောက်ကွဲမှုမရှိခဲ့ဘူးလို့ရုရှားရှစ်ပတ်တာဝန်ရှိသူတို့ကဒီကနေ့မှပြောလိုက်ပါတယ်။အဲ့ဒီလေယာဉ်ပြတ်ကျတာမှာလေယာဉ်ပေါ်ပါလာတဲ့လူ62ယောက်လုံးအသေဆုံးသွားပါတယ်။လေယာဉ်ပြန်တမ်းမှုမှတ်တမ်းတင်ဆက်တွေကိုစမ်းစစ်တာမှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရတဲ့ဖြစ်နိုင်ခြေမျိုးလုံးဝပယ်ချမထားသေးဘူးလို့စုံစမ်းစစ်ဆေးမှုလုပ်နေတဲ့စစ်ဖက်ကော်မရှင်ရဲ့အကြီးအကဲဒုတိယဗိုလ်ချုပ်ကြီးဆာဂေးဘီနက်တော့ဖ်ကပြောပါတယ်။လင်းစီညံ့ဖြေးတဲ့အချိန်နေလင်းမှုရဲ့မှားယွင်းမှုဒါမှမဟုတ်ဆက်ပိုင်းဆိုင်ရာချုံရင်ချက်စတဲ့ဖြစ်နိုင်ခြေတွေကိုလည်းစုံစမ်းစစ်ဆေးသူတွေကစမ်းစစ်နေကြပါတယ်။လင်းဟာဆိုချီလေးစိတ်ကနေပြီးတော့ဆီးရီးယားကိုအသွာပြက်ကျသွားတာပါ။ဆီးရီးယားနိုင်ငံလာတာကီးယားမြို့နာကတပ်စခန်းမှာတာဝန်ကျနေတဲ့ရုရှားလေတပ်ဖွဲ့ဝင်တွေကိုနှစ်တကူကာလဖျော်ဖြေဖို့သွားတဲ့ City Wine ဖွဲ့တွေလည်းပါသွားပါတယ်။လင်းပြက်ပိုင်းစားတွေကိုရေထဲကနေဆဲတင်တဲ့လုပ်ငန်းအဓိကအဆင့်ကိုရှာဖွေရေးအဖွဲ့တွေနဲ့ရင်းငုံသမားတွေအဆုံးသတ်လိုက်ပြီလို့တည်ယူပို့ဆောင်ရေးဝန်ကြီး Maxim Sokolov ကပြောပါရယ်ခုချိန်ထိဆိုရင်ရုပ်လောင်း19လောင်းနဲ့ခန္ဓာကိုယ်ပိုင်းစား200ကျော်ကိုဆဲရထားပြီလို့လည်းပြောပါရယ
်ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကအင်တာနက်ကနေအချက်အလက်တွေခိုးယူတာဝင်နှောက်ခဲ့တာတွေကိုတုံ့ပြန်တဲ့အနေနဲ့ရုရှားဘော်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့သမ္မတဥဘာမားအစိုးရကပြင်နေပါရယ်ပြီးခဲ့တဲ့နှစ်ထဲသမ္မတဥဘာမားလက်မှတ်ရေးထိုးအတည်ပြုထားတဲ့သမရလုပ်ပိုင်ခွင့်အမိန့်ကိုသုံးပြီးရုရှားကိုအမြန်ဆုံးဘယ်လိုအရေးယူမလဲဆိုတာနဲ့ပတ်သက်လို့အင်ဖြူတော်မှာအခြေတင်ဆွေးနွေးနေတဲ့အကြောင်းဝါရှင်တန်ပို့သတင်းစာမှာဖော်ပြထားတာပါ။အဲ့ဒီသမရအမိန့်အရဒီဘက်မှာအခြေစိုက်ပြီးအမေရိကန်ကိုအင်တာနက်ကနေထိုးဖောက်တိုက်ခိုက်သူတွေပေါ်စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုတွေကိုသမရတူဦးဒီရဲ့ဆုံးဖြတ်ချက်နဲ့ချမှတ်နိုင်ပါတယ်။အထူးသဖြင့်တိုင်းပြည်ရဲ့အမျိုးသားလုံခြုံရေးအခြေခံအဆောက်အအုံနဲ့စီးပွားရေးကိုချိန်ချောက်သူတွေပေါ်သမရကဒဏ်ခတ်အရေးယူခွင့်ရှိပါတယ်။ဒီဥပဒေအရအမေရိကန်ဘဏ်တွေဒါမှမဟုတ်တခြားဘဏ်ဓာရေးအဖွဲ့အစည်းတွေစီမှာရှိနေတဲ့အင်တာနက်တိုက်ခိုက်သူတွေရဲ့ငွေကြေးတွေကိုအစိုးရကထိန်းချုပ်ခွင့်ရှိတယ်လို့အမေရိကန်နိုင်ငံသားတွေကလည်းအဲ့ဒီလိုလူတွေနဲ့စီးပွားလုပ်ကင်ခွင့်တားမြစ်နိုင်ပါတယ်။ဒါ့အပြင်ဒီလူတွေရဲ့ခီးသွွာလာခွင့်တွေကိုလည်းပိတ်ပင်နိုင်ပါတယ်။အခုလိုရုရှားပေါ်နောက်ထပ်တန်ခတ်အရေးယူမှုတွေချမှတ်လာနိုင်ခြင်းရှိနေတဲ့ပေါ်ရုရှားနိုင်ငံသားရဲ့ဌာနကတော့ပြစ်တင်ရှုတ်ချထားပါတယ်။
ဆက်သွယ်ရေးကုမ္ပဏီနှစ်ခုကနေအမေရိကန်နိုင်ငံတွင်းမှာလောက်ကင်ပေါင်းထောင်နဲ့ချီပြီးတော့ထပ်ဖြည့်မယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကဗိုလ်တူးနေ့ကကြေညာလိုက်ပါတယ်။ Sprint ကုမ္ပဏီကပြည်ပကအလုံးနေရာ 5,000 ကိုပြည်တွင်းမှာပြန်ခန့်ထားမှာဖြစ်ပြီးတော့ Jodu ထုတ်ကုမ္ပဏီသစ် OneWeb ကအလုံးနေရာ 3,000 ဖန်တီးပေးလိုက်မယ်လို့ Florida ပြည်နယ်ကသူ့ရဲ့ Mar-a-Lago အပန်းဖြေစခန်းအပြင်ဘက်မှာထွက်ပြီးထရမ့်ကပြောပါတယ်။ဒီလောက်ကင်တစ်တွေကိစ္စအသေးစိတ်ကိုမပြောသလိုသူဒါမှမဟုတ်အစိုးရအဖွဲ့လွှဲပြောင်းရင်းဆိုင်ရာသူ့အဖွဲ့တို့တနည်းနည်းနဲ့ပါဝင်ပတ်သက်သလားဆိုတာကိုလည်းထရမ့်ကပြောမသွားပါဘူး American စားသုံးသူယုံကြည်မှုဆိုင်ရာအညွန့်ကိမ့်မှာလေးမှတ်တိုးလာတဲ့အတွက်ကျေးဇူးပါ Donald ဆိုပြီးတော့ Twitter စာမျက်နှာမှာ Trump ကသူ့ကိုယ်သူပြန်ပြီးချီးကျူးရေးသားပါတယ်ဒါပေမဲ့လည်းနိုင်ငံရေးပါတီနောက်တစ်ခုကနေသမ္မတတစ်တယောက်ကိုရွေးကောက်တင်မြှောက်ပြီးတဲ့ခါတိုင်းအစင်လာအဖြစ်တော့ဒီအညွန့်ကိမ့်တက်သွားလေရှိတယ်လို့စီးပွားရေးပညာရှင်တွေကပြောပါတယ်သမ္မတဘရက်အိုဘားမားကဗိုလ်တွင်းနေမှာသူ့စီကိုတယ်လီဖုန်းဆက်ခဲ့ပြီးသူတို့နှစ်ယောက်စကားကောင်းကောင်းပြောခဲ့တယ်လို့ဆိုပါတယ်ပြောဆိုတာကတော့တကယ်ကိုရေပူရတွေပါပဲလို့မစ္စတာထရမ့်ကပြောပါတယ
်အမေရိကန်ရုပ်ရှင်မင်းသမီးဒက်ဘီရီနိုးလ်စာလေပြာဝေဒနာခံစားရပြီးဗိုလ်တွင်းနေကကွယ်လွန်သွားပါပြီသူ့ရဲ့သမီးဖြစ်သူရုပ်ရှင်မင်းသမီးကယ်ရီဖစ်ရှာကွယ်လွန်ပြီးနောက်တည့်မှာပဲမိခင်ဖြစ်သူကွယ်လွန်တာပါအသက်84နှစ်အရွယ်ရီနိုးလ်စာကယ်လီဖိုးနီးယားပြည်နယ်ဘေဗာလီဟီးလ်စ်ကတားဖြစ်သူရဲ့အိမ်မှာမနေ့ကနေ့လယ်ပိုင်းကလေပြာဝေဒနာခံစားလိုက်ရတာဖြစ်ပါတယ်တားပြစ်သူရဲ့အိမ်ကိုအရေးပေါ်ဆေးဝန်တန်းတွေရောက်သွားပြီးတဲ့နောက်ချက်ချင်းဆိုသလိုပဲဆေးရုံတင်ခဲ့ပါသေးတယ်။ Reynolds ရဲ့တားပြစ်သူ Todd Fisher ကသူ့မိခင်ကွယ်လွန်သွားပြီဖြစ်တဲ့အကြောင်းသတင်းဌာနတွေကိုအတည်ပြုပြောပါတယ်။သူက Kerry နဲ့အတူနေချင်တာလို့တား Fisher ကပြောတာကိုသတင်းတွေမှာကိုးကားဖော်ပြကြပါတယ်။အခုတော့သူက Kerry နဲ့အတူရှိသွားပြီးကျွန်တော်တို့မှာတော့အရန်ကိုဝမ်းနေနေရပါပြီလို့ဂန်တွင်မင်းသမီးကြီး Reynolds ကိုခေါ်သွားတဲ့ Los Angeles မြို့ Cedar Sinai ဆေးရုံမှာတား Fisher ကပြောပါတယ်။သူအမကွယ်လွန်သွားတာဟာမိခင်ဖြစ်သူ Reynolds အတွက်တိတ်ကိုခံစားရလွန်းတယ်လို့လည်းသားဖြစ်သူကပြောပါတယ် Reynolds ဟာ1952ခုနှစ်ကထွက်တဲ့ Singing in the Rain ကံတဝင်ရုပ်ရှင်မှာမင်းသားကြီး Gene Kelly နဲ့အတူတရုပ်ဆောင်ခဲ့ပါတယ် The Unsinkable Molly Brown ဆိုတဲ့ဂီတတရုပ်ဖော်ရုပ်ရှင်မှာတော့သူ့ရဲ့တရုပ်ဆောင်ပြောင်မြောက်မှုအတွက် Oscar စကားတင်ဆင်းရဲတဲ့ပါခဲ့ပါတယ်ခင်ဗျာ Direct from Washington The Voice
of America The O ကြာသပတင်းနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ညညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့လာမယ့်နှစ်ဆန်းမှာအလွတ်တဘောတွေ့ဆုံကြဖို့စီစဉ်ထားပါတယ်မြောက်ပိုင်းစစ်ရေးမဟာမိတ်တပ်ဖွဲ့တွေနဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲ UNFC ဘက်ကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုရှေ့တိုးဆောင်ရွက်နိုင်ဖို့နီလန်ပေါင်းစုံနဲ့စူးစမ်းတဲ့အနေနဲ့လက်ရှိငြိမ်းချမ်းရေးဖြစ်စဉ်နဲ့ရှေ့အလားအလာတွေကိုလည်းဆွေးနွေးခဲ့ကြပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
ရှမ်းပြည်နယ်မြောက်ပိုင်းမှာမြောက်ပိုင်းစစ်ရေးမဟာမိတ်တပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲကာလတွေအတွင်းမှာပဲတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဘက်ကငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးအလို့သဘောတွေ့ဆုံဖို့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကိုကမ်းလှမ်းခဲ့တာဖြစ်ပါတယ်ဒီဇင်ဘာလ22ရက်နေ့ဆွေးနွေးကြဖို့ကမ်းလှမ်းခဲ့ပေမဲ့လာမယ့်ဇန်နဝါရီလဆန်းလောက်မှဖြစ်နိုင်မယ်လို့အကြောင်းပြန်စာရထားတဲ့အကြောင်းရခိုင်မျိုးသားကောင်စီရဲ့အထွေထွေအတွင်းရေးမှူးလည်းဖြစ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့တွဲဖက်အတွင်းရေးမှူးအဖြစ်လဲတာဝန်ယူထားတဲ့ဦးထွန်းစောကပြောပါတယ
်။ Holiday Gala Christmas Gala ကြီးမှာပဲဒီခွင့်လန်းကိုအသုံးချပြီးတော့မှညီငယ်ဖြစ်စဉ်မှာပါဝင်ပတ်သက်နေသူတွေကိုကျွန်တော်တို့ဖိတ်ခေါ်ပြီးတော့မှနှိမ့်နှုံးတိုင်ပင်တာဖြစ်ပါတယ်။ဒါလည်းပဲကျွန်တော်တို့လုပ်နေတဲ့ကျွန်တော်တို့စွမ်းကုံကြိုးပမ်းမှုတွေကနီးနာတစ်ခုဖြစ်ပါတယ်။ဆိုရင်နောက်ထပ်ဖောက်ထွက်ပြီးတော့မှစဉ်းစားနိုင်မယ့်အချက်တွေကလည်းပဲကျွန်တော်တို့ဒီကြားထဲမှာဆိုလို့ရှိရင်အလွတ်တဘောတွေးနိုင်မလားဆိုပြီးတော့နောက်ဆုံးအနေနဲ့ကျွန်တော်တို့ဒီဒီဇင်ဘာ27ရက်နေ့မှာတွေ့နိုင်မလားဆိုပြီးတော့မှစာရေးပြီးတော့မှပို့ကျွန်တော်တို့အဆိုပြုခဲ့တာရှိပါတယ်။လွန်ခဲ့တဲ့16ရက်နေ့ကပေါ့လေနော်။27ရက်နေ့မှာလည်းပဲအချိန်မပြေဘူးဖြစ်တယ်။ခရစ်စမတ်လွန်ကာလမှာပဲအချိန်ပြေနိုင်မယ်လို့တုံ့ပြန်ပြီးတော့မှဇန်နဝါရီလပထမဘက်မှာဖြစ်နိုင်မလားဆိုပြီးတော့ပြန်စာရေးပါတယ်။ဆိုကျွန်တော်တို့ဘက်ကလည်းဇန်နဝါရီလပထမဘက်ကိုပြန်ပြီးတော့မှချိန်နေရတဲ့သဘောရှိပါတယ်။ဆိုဒီကြားထဲမှာတော့အစွမ်းကုန်ကြိုးပမ်းမှုတော့လုပ်တယ်the power trust စဉ်းစားနိုင်တဲ့အခြေအနေတွေကလည်းပဲအကုန်လုံးနှိပါတော့ကျွန်တော်တို့ကြိုးပမ်းထားပြီးဖြစ်ပါတယ်အဒီထက်အပြင်တော့ကျွန်တော်တို့နီးနာတွေတော့မတွေ့သေးဘူးပေါ့လေနော
် UNFC ဘက်ကတော့တနင်္ဂနွေလို့အဖြစ်ရရေးသဘောတူစာချုပ် NCA မှာလက်မှတ်ထိုးနိုင်ဖို့အတွက်အချက်၉ချက်ပါကမ်းလှမ်းချက်ကိုဆွေးနွေးလိုနေတာဖြစ်ပါတယ်တက်မတော်ဘက်ကတော့ငြိမ်းချမ်းရေးဆွေးနွေးမှုတွေမှာသဘောထားပြော့ပြောင်းလာတာမတွေ့ရဘူးလို့လည်းဦးထွန်းစောကသုံးသပ်ပါတယ
်ဒီအချက်၉ချက်ပါတဲ့အစိုးရမှုကိုအစိုးရဘက်ကပေးထားပြီးဖြစ်တယ်အဲ့ဒီတိုင်းပဲကျွန်တော်တို့ဆက်ညှိဖို့ရှိတယ်ပေါ့နော်အချက်၉ချက်ကတော့ SCA လက်မှတ်ရေးထိုးနိုင်ဖို့အတွက်ကျွန်တော်တို့တင်ပြထားတဲ့တင်ပြချက်တွေဖြစ်တယ်။အဲဒါကိုဆက်ညှိနေတယ်။ညှိနေတော့မှပဲအစိုးရကနေပြီးတော့မြေပြင်သွားပြီးတော့တိုက်နေတယ်။ဒီကိစ္စတွေကဆွေးနွေးပွဲပေါ်မှာလာရိုက်ခတ်နေတယ်ပေါ့လေ။အဲဒါကြောင့်လက်မှတ်ထိုးရေးမထိုးရေးနဲ့ပတ်သက်လို့ကကျွန်တော်တို့ကထိုးရေးသဘောထားအရှိပြီးဖြစ်တယ်။ဒါပေမဲ့တက်မတော်ဘက်ကအလုံးပောင်ဝင်မှုကိုလက်မခံဘူး။နောက်ပြီးတော့ကျွန်တော်တို့အဆိုပြုမှုကိုးချက်ပေါ်မှာလည်းပဲအခြေအလေကျွန်တော်တို့ဆွေးနွေးနိုင်တဲ့အနေအထားတွေလည်းမရှိသေးဘူးပေါ့လေ။ကျွန်တော်တို့မြင်တာကတော့အစိုးရဘက်ကတော့ပြောင်းလဲမှုမရှိသေးပါဘူး။တက်မတော်ဘက်ကပြောင်းလဲမှုမရှိသေးဘူး။အစိုးရဘက်ကလည်းပြောင်းလဲမှုမရှိသလိုမျိုးဖြစ်နေပါတယ်။အစိုးရကတက်မတော်ကိုထိန်းချုပ်နိုင်စွမ်းမရှိတဲ့လက္ခဏာပေါ့နော်။အဲဒါကြောင့်ကျွန်တော်တို့ကအစိုးရကတက်မတော်ကဘာမှမလုပ်ရင်သူလည်းလုပ်လို့မရဘူးပေါ့နော်။ကျွန်တော်တို့အဆိုပြုထားတဲ့ဒီအထူးသဖြင့်အဆိုပြုချက်6ရက်ပေါ့နော်။အဲဒီ6ချက်ကိုညှိတဲ့အခါမှာအလွတ်တဘောညှိနိုင်တိုင်ပင်မှုတွေလည်းလုပ်ဖို့လိုတယ်။ညှိနိုင်ဆွေးနွေးမှုတွေလည်းလို့ရအောင်ဆိုတဲ့သဘောတူညီချက်လှုပ်ထားပေမဲ့လို့သူတို့အခုတတိကျွန်တော်တို့နဲ့လာရောက်ဆွေးနွေးနိုင်ခြင်းမရှိဘူးပေါ့လေပြီးခဲ့တဲ့နောက်ဆုံးဆွေးနွေးခဲ့တဲ့နိုဝင်ဘာလ10ရက်နေ့နောက်ဆုံးဆွေးနွေးမှုသဘောတူညီချက်မှာလည်းရှိပါတယ်အလို့သဘောနောက်တစ်ကြိမ်တွေ့မယ်ပြီးရင်ဟိုတရားဝင်တွေ့မယ်ဆိုပြီးတော့ကျွန်တော်တို့ကလည်းအဆိုပြုပါတယ်ဒီလတဲမှာပထမဘက်မှာအလို့သဘောချင်းပိုင်းမှာတွေ့မယ်တရားဝင်ကိုရန်ကုန်မှာဒုတိယဘက်လောက်မှာတွေ့မယ်ညှိရင်နဲ့အချိန်တွေကအဆင်မပြေကြဘူးဖြစ်နေပါတယ်
ရှမ်းပြည်နယ်တွင်မြောက်ပိုင်းစီမဟာမိတ်တွေအဖြစ်ကချင်လက်နက်ကင်တပ်ဖွဲ့ KIA ရခိုင်လက်နက်ကင်တပ်ဖွဲ့ AA တအောင်းပလောင်တပ်ဖွဲ့ TNLA ကိုကန့်လက်နက်ကင်တပ်ဖွဲ့တို့ပူးပေါင်းတိုက်ခိုက်နေတာတွေနောက်တပ်မတော်ဘက်ကကချင်လက်နက်ကင် KIA ရဲ့စခန်းတချို့ကိုလက်တလောတိုက်ပွဲတွေမှာသိမ်းယူထားတာအပါအဝင်တိုက်ပွဲအရှိန်ရှိနေချိန်မှာတိုင်းရင်းသားလက်နက်ကိုင်တွေပူးပေါင်းဖွဲ့စည်းထားတဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဘက်ကငင်းချင်းရေလုပ်ငန်းစဉ်ရှေ့အလားလာနဲ့ပတ်သက်ပြီးထိုင်းနိုင်ငံချင်းမိုင်မြို့မှာ3ရက်ကြာဆွေးနွေးခဲ့ကြပါတယ်။နေပယ်ပေါင်းစုံကရက်ဖက်ဖွဲ့စည်းရင်းနဲ့ UNFC တို့တွေ့ဆုံပြီးတိုင်းရင်းသားလက်နက်ကိုင်တွေငင်းချင်းရေလုပ်ငန်းစဉ်မှာကြုံတွေ့နေရတဲ့ဗကတိအခြေအနေတွေကိုဆွေးနွေးကြတာဖြစ်ပါတယ်။ UNFC အဖွဲ့မှာတော့မြန်မာအစိုးရနဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ကဥဆောင်ပါဝင်နေတာဖြစ်ပါတယ်ရှင်
။မတင်ကြီးထိုက်စုံစမ်းတင်ပြခဲ့တာပါရှင်။အခုတော့ကရင်နှစ်တစ်ကူပွဲတော်ကျင်းပပုံကိုကြည့်ကြရအောင်ပါ။59ချိန်မြောက်ကရင်နှစ်တစ်ကူကရင်အမျိုးသားနှစ်တစ်ကူပွဲတော်ကိုရန်ကုန်တိုင်းအင်းစိန်မြို့နယ်အလင်း90ဖရာပရဝုံအတွင်းမှာဒီကနေ့ကစပြီးတော့3ရက်ကြာစီစီကားကားကျင်းပနေပါတယ်။ကရင်ရိုးရာရင်ကျိတ်မှုထိမ့်သိမ်းရေးနဲ့တိုင်းရင်းသားသွေးစည်းညီညွတ်ရေးကိုမျိုးဆက်သစ်လူငယ်တွေကိုလက်ဆင့်ကမ်းဖို့အခုလိုအမှတ်တရနှစ်စဉ်ကျင်းပပေးနေတာဖြစ်တယ်လို့နှစ်တစ်ကူပွဲတော်ဦးဆောင်ကျင်းပပေးနေသူတွေကပြောပါတယ်။ဒီကနေ့စတင်ကျင်းပတဲ့ကရင်နှစ်တစ်ကူပွဲတော်ကိုကိုယ်တိုင်သွားရောက်သတင်းယူထားတဲ့ကိုကောင်းဆန်ဟင်းကပြောပြမှာပါရှင်
။ဒီကနေ့ကြောက်တဲ့89ချိန်မြောက်ကရင်အမျိုးသားနှစ်တစ်ကူပွဲတော်ကိုကရင်ပြည်နယ်နဲ့ရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံနေရအနှံ့အပြားမှာစီကားတိုက်မြင့်စွာကျင်းပနေကြပါတယ်။နှစ်စဉ်နှစ်တိုင်းကရင်တိုင်းသားတွေရဲ့ကောက်တက်ပေါ်တဲ့ပွဲကိုအစွဲပြုပြီးကရင်နှစ်တစ်ကူပွဲတော်ကိုကျင်းပလာဖြစ်ပြီးကရင်ရိုးရာရင်ကျိတ်မှုနဲ့တိုင်းရင်းသားစီးလုံးညီညွတ်ရေးကိုနောက်လာနောက်သားတွေလက်ဆင့်ကမ်းထိန်းသိမ်းဖို့အခုလိုနှစ်စဉ်စီကားတိုက်မြိတ်စွာကျင်းပလာဖြစ်တယ်လို့ကရင်နှစ်တစ်ကူကျင်းပရေးကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ဦးစောအောင်ရွှေကပြောပါရယ
်ရိုးရာရင်ကျိတ်မှုအထွတ်အထိပ်ဖြစ်တဲ့ဘိုးဘွေးပြည်ပင်ကတမ်ဟိုသာကြိုးစားပြီးတော့စောင့်တည်လာခဲ့တဲ့ကရင်မျိုးသားနှစ်တစ်ကူကိုလာမယ့်နောက်လာနောက်သားတွေမမေ့မလျော့ဘဲတဲ့အမြင်နဲ့ယင်ထဲမှာရှိနေအောင်ကိုယ့်ရဲ့ဒီနေ့တကူနေ့မှာရိုးရရင်ကျူးမှုဖော်ထုတ်ပြတင်တယ်เนาะအဲ့ဒီရဲ့ပြီးတော့တိုင်းရင်းသားစည်းလုံးညီညီရေးအမျိုးသားစည်းလုံးညီဖြစ်အောင်လုပ်တဲ့နေ့ကြီးတစ်နေ့နေတူးနေရတဲ့ဖြစ်တဲ့အတွက်တို့နှစ်စဉ်လုပ်ချင်းဖြစ်တယ
်ဒီပွဲမှာတော့နှစ်စဉ်ပါဝင်နေကြဒုံးပြိုင်ပွဲကရင်ရိုးရလက်ဝဲပြိုင်ပွဲအပြင်ကရင်ပြားအောင်ဖုတ်ပြိုင်ပွဲကိုပါထည့်သွင်းထားပါတယ်အလေး90ဖျားပရဝန်တဲမှာတော့ရှေးခေတ်ကရင်လူမျိုးတို့အသုံးပြုခဲ့တဲ့အသုံးဆောင်ပစ္စည်းတွေကရင်လူမျိုးတွေအကြောင်းတည်ကောင်းစရာစာအုပ်တွေအပြင်ကရင်တိုင်းရင်းသားတွေအကြောင်းတရုတ်ဖော်ထားတဲ့ပကြီကောက်တွေကိုလည်းခင်းကျင်းပြသထားပါတယ်ဒီနှစ်ကရင်အမျိုးသားနှစ်တကူပွဲတော်ဆိုရင်အရင်နှစ်တွေကထက်ပိုပြီးစီကားတတ်မြင်ရတဲ့အကြောင်းကတော့
သူကမြို့တွေပေါင်းစုံလာတဲ့အတွက်နောက်တော့ကမြို့တွေပေါင်းစုံမှလည်းလိုက်ပြီးအလူခံတယ်မြို့တွေပေါင်းစုံဝါကြီးပန့်ဘိုးတဲ့အတွက်အခြားဟိုသာပေါ့ဒီတကူချင်းပါရေးကော်မတီဒီမပြီးဝဲမြို့တယ်တဲ့ဆိုင်ပေါ့စီကားတိုက်မြက်တယ်ပေါ့နင်မနစ်ကနေဆိုင်ဒီနေ့ကနည်းနည်းလေးတော့ပူပြီးတိုက်မြက်လိုက်တဲ့သဘောလိုရှိတယ
်ကရင်တိုင်းရင်းသားတအူးကတော့နှစ်စဉ်နှစ်တစ်ကူပွဲတော်တွေမှာမြေယိုးဖလာကရင်တုံးအခါနဲ့ဖျော်ဖြေရတဲ့အတွေ့အားရကျင်းနေပါတယ်
ဒီနေ့ကအဲ့လိုလုံးလိုက်တဲ့ခါကျတော့ဖြစ်ပြီးတဲ့ဖြစ်တယ်ငါကိုယ်ရင်ချင်းမှုကိုလည်းထုတ်ပေါ်နိုင်တယ်မတော်ပြအောင်ပေါ့မြေယိုးဖလာတဲ့မတော်ပြအောင်ကျွန်တော်တို့ကအဲ့လိုနှစ်စဉ်နှစ်တိုင်းလုပ်ပေးရတာ
တနေ့တစ်ခါကြားရောက်တဲ့ကရင်နှစ်တကူပွဲတော်မှာကရင်တိုင်းရင်းသားတွေရဲ့ရိုးရဝတ်ဆောင်တွေဝတ်ဆင်ပြီးကရင်တိုင်းရင်းသားတွေကိုတစုတစီရဲ့တွေ့မြင်ရတဲ့အတွက်ပျော်ရွှင်နေကြပါတယ်။လာမယ့်နှစ်သစ်တိုင်းမှာတိုင်းရင်းသားဘောင်းဆောင်နဲ့အတူတကွာကရင်တိုင်းရင်းသားတွေစီစီလုံးလုံးအတူလက်တွဲဖို့ဦးစောအောင်ရွှေကစန္ဒပြုဆူတောင်းလိုက်ပါတယ်။တို့ဒီကရင်နှစ်သစ်ကူနှစ်မှာဆူတောင်းကြတာကဒ
ဆိုတော့ဆူတောင်းရှန်ကုန်မြို့မှာကျင်းပတဲ့ကရင်နှစ်တကူပွဲတော်မှာတော့မနေ့အစောပိုင်းမှာအလန်းတင်းအခမ်းအနားကျင်းပခဲ့တယ်လို့ရှန်ကုန်တိုင်းကရင်ရေးရဝန်ကြီးကလည်းအဖွဲ့မှာစကားပြောကြားခဲ့ပါတယ်ပထမဆုံးအနေနဲ့နေပြီးတော့မှာကျင်းပတဲ့နိုင်ငံတော်အဆင့်ကရင်အမျိုးသားနှစ်တကူပွဲတော်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တက်ရောက်ခဲ့ပါတယ်ကရင်အမျိုးသားတွေ င်းသားတွေကဆန္ဒရှိနေကြပါတယ်ခင်ဗျာ
ကိုကောင်းဆန်ဟိန်ပြောပြခဲ့တာပါရှင်အခုဖားကန့်မြေစာပုံပြိုကျတဲ့အခြေအနေဘက်ကိုလည်းအလှည့်ပေးပါဦးမယ်ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကလုံခင်းဒေသစိတ်မှုကျေးရွာအုပ်စုမမုံကျေးရွာအပိုင်းစွတ်အောင်ကျေးရွာနဲ့မလက်ချောင်းကျေးရွာရီနာကဥရုချောင်းနောက်ဖက်ကမ်းမှာစွန့်ပစ်မြေစာပုံပြိုကျတဲ့အတွက်လူ2ဦးပျောက်ဆုံးပြီး10ဦးကျော်ဒဏ်ရာရခဲ့တယ်လို့ဖက်ကန်အုပ်ချုပ်ရေးမှူးက VOA ကိုအတည်ပြုပြောကြားပါတယ်ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကပြောပြပါမယ်ရှင
်ကချင်ပြည်နယ်ဖက်ကန်မြို့နယ်လုံခင်းကျေးရွာအုပ်စုမှာကြောက်စိမ့်ရှာဖွေတဲ့ကုမ္ပဏီတွေကစွန့်ပစ်မြေစာပုံတွေစွန့်ပစ်ထားရကနေစွန့်ပစ်မြေစာပုံပြိုကျတာကြောင့်ရေမစေးကြောက်ရှာဖွေသူတွေတဲက2ဦးကတော့ပျောက်ဆုံးနေကြောင်းဖားကန်အုပ်ချုပ်ရေးမှူးကပြောပါတယ
်ကျွန်တော်တို့နောက်တဲ့နောက်ဆုံးတည်ပြီးကတော့2ယောက်ပေါ့လူ2ယောက်ပျောက်ဆုံးတယ်လို့တည်ပြီးကြားရတာ။ပြန်တဲ့လူ6ယောက်လောက်ကျတော့တာမန်ဒဏ်ရာလေးတွေရတာပေါ့။ဆေးရုံတက်ကြတော့မလို့ဘူးပေါ့နော်။ဆေးရုံတက်ပြလူတွေ3ယောက်တော့ရှိတယ်။နောက်ကလည်းတာမန်ဒဏ်ရာပါပဲမသိရဘူး။2ယောက်ကတော့ဒီမှာဆင်းသွားပြီ။1ယောက်ပဲလောဆယ်တော့ပြန်ပြေးနေတာကိုပြန်ရချင်ရလဲလုပ်ငန်းသိမ်းတဲ့ချိန်ဆိုနောက်ဆုံးချိန်ပေါ့နော်။သူရေမစေးတဲ့တိတ်မရှိတော့ဘူးဆိုတော့ဒီနောက်ဆုံးညီသာတရင်လာပို့တဲ့ချိန်မှာဖြစ်သွားတာပေါ့။ဖြစ်သွားတော့အဲ့မှာဟိုသူလည်းအပြေးကြလို့ရတယ်ကျန်ရသွားတာဆိုလို့အခုတော့ဆရာဝန်ကြီးလာရှိတယ်။အဲ့မှာတော့ကျွန်တော်တို့ကုလက်ရှိနောက်ဆုံးစီစီတာဆင်းရတော့အိုင်နာဝန်ကြီးဟာယူစီကလူ2ယောက်တော့2ယောက်2ယောက်အဲ့2ယောက်တာလည်းညီသာပုံကြောင့်သိဆုံးမှုရှိနိုင်တယ်လို့ဆိုတော့သတင်းတူပြထားပါတယ
်။စွန့်ပြစ်မြေစာပုံပြိုကျတာကြောင့်လူ50ဦးခန့်ပျောက်ဆုံးနေတယ်ဆိုပြီးသတင်းတွေထွက်နေပေမဲ့ဖားကန်အုပ်ချုပ်ရေးမှူးကတော့လူ2ဦးပဲပျောက်ဆုံးတာရှိတယ်လို့ပြောဆိုခဲ့တာပါ။မြေစာပုံပြိုကျတာကတော့အလုတ်သိမ့်ငိန်ဖြစ်တာကြောင့်လူအသေးပြောက်နင်းနိုင်တယ်လို့လည်းအုပ်ချုပ်ရေးမှူးကပြောပါတယ်။ဒေသခံတဦးလည်းဖြစ်ဖားကန့်ဒေသမြေစာပုံတွေပြိုကျမှုနဲ့ပတ်သက်လို့သတင်းရယူခဲ့တဲ့နေပြည်တော်သတင်းသမားတဦးဖြစ်သူကိုစော်မိုးထက်ကတော့ဖားကန့်ဒေသမှာနှစ်စဉ်မြေပြိုမှုတွေဖြစ်နေရတဲ့အခြေအနေတွေကိုပြောပြပါတယ်
။ကျွန်းဝန်ကြီးဌာနရဲ့သတ်မှတ်ထားတဲ့အမြင့်အတိုင်းမြေစာတွေမပုံတာပါပဲ။ဒီကတော့ကုမ္ပဏီတွေရဲ့ဒီဥရေအတိုင်းမလုံဆောင်မှုပေါ်ဟိုမူတည်ရပါတော့။အကုပ်ပြည်ကသူတို့တတ်မှတ်ရေးစားပုံတွေရှိတယ်အမြင့်ဘလောက်ပုံမယ်အကျယ်ဘလောက်ပုံမယ်ဆိုတဲ့ဟာတွေရှိတယ်ဒါပေမဲ့ကြောက်စိယုံလို့ဟာမျိုးကလိုက်ပြီးတော့ချက်ချက်မမတ်ကုမ္ပဏီတွေကိုဥပဒေအတိုင်းဆောင်ရွက်အောင်မလုပ်နိုင်တဲ့အတွက်ကုမ္ပဏီတွေကဖြစ်ကလက်ဆန်တွန်ထားပါတော့ဖြစ်ကလက်ဆန်ဆုံးပြစ်ပြတာတွေကြည့်တဲ့အခါကျတော့အဲ့ဒီမှာဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီမှာပြိုကျတာပေါ့ဘာလို့ဒီဟာဒီဆိုလို့ရှိရင်ဘာလို့ပြိုလဲဆိုလို့ရှိရင်ကျွန်တော်တို့ဒီဝင်လေးရာဒီစရောက်လို့ရှိရင်ဒီ12လပိုင်း1လပိုင်းဆိုရေးစားပြိုတဲ့ရာဒီလူပြောလို့ရတယ်ဘာလို့လို့ဆိုတော့တကူလာပိုင်းလောက်မှာသူကဟိုယာဒီစရဲဆိုလို့ရှိရင်အဲယာဒီစပြီဆိုလို့ရှိရင်ကျင်းနေရညာတော့အဖြစ်ဒီမိုးထဲမှာဝင်ထားတဲ့မြေစာပြော့တွေပြစ်တာများတာဟိုရမြေစာပြော့တွေပြစ်လိုက်တာ6လပိုင်းနဲ့10လပိုင်း17လပိုင်းပေါ့နော်အဲပြစ်ပြီးသွားပြီဆိုလို့ရှိရင်17လပိုင်း1လပိုင်း2လပိုင်းဆိုကြောက်ကြောနှိုက်တဲ့အချိန်ပေါ့နော်ကြောက်ကြောနှိုက်တော့ကြောက်ကြောမြေစာကမြေစာမာလေအရင်ပထမပုံထားတဲ့အပြော့ပေါ်မှာမြေစာမာတွေထပ်ပုံနေတဲ့အောက်ကဝေးမခံနိုင်တဲ့ခါကြလေပျို့ဆင်းတဲ့သဘောပြုပေါ့နော်
မြေစာပုံအမြင့်ကြောင့်ဆက်မှန်ပြိုကျမဲ့အန္တရာယ်ရှိနိုင်တဲ့အတွက်လူပျောက်ဆုံးမှုတွေကိုရှာဖွေမှုတွေဆက်လုပ်ဖို့လည်းအခက်အခဲရှိနေတယ်လို့လည်းဒေသခံသတင်းတောက်ကအာနာပိုင်နေရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ်
။ဟိုရှာဖွေဖို့အရန်ခက်တယ်ဘာလို့အရန်ခက်တော့ဆိုတော့လက်ရှိပြိုနေတဲ့နေရာကိုကျွန်တော်တို့ဖက်ဖိုးတွေနဲ့ကော်လိုက်လို့ရှိရင်သူအပေါ်ကမြေစာပုံကိုထောက်ထားတဲ့ထောက်သဘောမျိုးဖြစ်တဲ့အတွက်အဲ့ဒါအဲ့ဒီဟာကိုကုတ်လိုက်တဲ့အပေါ်ကပြိုမဲ့မြေစာထပ်ပြီးပြိုကျလာမဲ့သဘောရှိတယ်တလား။အိုအခြေအနေကိုတော့စောင့်ကြည့်တယ်ပေါ့တော့ခုနမိုင်းကဥက္ကဋ္ဌနဲ့ကျွန်တော်မေးတဲ့အချိန်မှာအခြေအနေကိုစောင့်ကြည့်တယ်ပေါ့တော့အခြေအနေစောင့်ကြည့်တော့မပြိုလောက်ဘူးထင်တယ်လို့ရှာဖွေရည်တွေလုံးပဲပေါ့ပြိုလောက်တဲ့အနေထားမျိုးဆိုတော့ရှာဖွေရည်တွေတို့မလုံးတော့ဘူးပေါ့တော့အဲ့လိုပဲပြောတယ်ဗျ
ကျောက်စိမ့်တူးဖော်တဲ့လုပ်ငန်းတွေရဲ့စွန့်ပြစ်မြေစာပုံတွေပြိုကျမှုတွေကြောင့်ဖားကန့်ဒေသမှာလူသေးဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတရံမှာရ ยาเนี่ยฉีดเจ้าส้มมือเรียชิดลูแต่ขาดยามาโรด้านเนี่ยฉีดเจ้าส้มตีส่งยาอะไรเลยพี่ปอนี่บาร์เลยที่เนี่ยเทมาเบยี่สาวงพิจารณ์มือเรียจังลูดราจินจอดตีส่งยาบีเดนน้ำมาโรก็เช่นปีเนี่ยพากันอยู่เนี่ยด้วยง่ะเจ้าเส้นทุ่มมือจังพิลาร์เลยลูดแต่บางยาจอดส่งยามือเรียป่าวเองแต่บางว่าป่าวเองเจ้าสายยาสูจูเรียเนี่ยปัตตาบีลูดดอกก็ส่งนั้นสิบปีบูด้วยต้องส่งมือเรียชิเกล่าบ้างสูยาเสส
ဒီကမဲ့တောက်စိန်တူဖို့မှုတွေကိုအစိုးရတဲ့အနေနဲ့စီကံတင်ချက်မှုတွေမလုပ်နိုင်ခင်မှာခိတဆိုင်ရန်ထားဖို့ကိုလည်းဂလိုဘယ်ဝစ်နက်အပါဝင်တဘာဝပါဝင်ခြင်းအရေးလှုပ်ရှားနေတဲ့အဖွဲ့တွေကနှစ်ထောင်ဆယ့်ခုနှစ်ထဲမှာပဲတောင်းဆိုထားပါတယ်ရှင်။မအေးအေးမှာပြောပြသွားတာပါရှင်။သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဒီမှာပဲရန်နာပါစေ။ဒီကနေ့တော့ VOA တိတ်ချစ်သူတွေအတွက်နှစ်တကူ အနည်းနဲ့မိုးမိုးတို့တည်ဆွထားတဲ့နှင်းဝေတဲ့ဆောင်းကိုနားဆင်ကြကြရတာပါရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်ပြည်ဝမြန်မာပိုင်းရဲ့2016ခုနှစ်ဒီဇင်ဘာလ29ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေကတော့ကျမရေးဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာနားဆင်ရမှာက
ဟာကံပွဲလို့တဲ့ဟာတွေဟာဆရမောတိုင်းဝိုင်းမှာမဟုတ်ဘူးပြန်ကုန်မှာရှိတဲ့မွန်နဲ့အကူမေးကြီးလည်းမွန်နဲ့မဟုတ်ဘူးဒါပေမဲ့တိုင်းသားကိုဒီလောက်ဆစ်ဖြစ်တဲ့နေရာကို
ဆစ်ဖြစ်နေတာကိုမွန်တိုင်းသားဝစ်စုံနဲ့ထောက်ခံစန္ဒာပြသူတွေဟာမွန်တိုင်းဝိုင်းကမဟုတ်ဘူးဆိုတဲ့ညှင်းဆုံမှုဘာကြောင့်လဲဆိုတာနဲ့အတူတခြားတိုင်းသားဒေတာအသီးသီးကသတင်းစုံလင်ကိုလည်းနားဆင်ကြရမှာပါဒီလိုအစီအစဉ်တွေကအခုအရင်ဆုံးကျမရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်ဒီတစ်ပတ်မှာတော့တက်ကြီးရွယ်ဦးတွေမှာဖြစ်လေရှိတဲ့စိတ်ကြွယောဂအကြောင်းကိုတင်ပြပေးထားပါတယ်။ဒီလိုစိတ်ကြွယောဂမျိုးဟာစောစောတည်ပြီးစောစောကုသနိုင်ရင်ပြန်ကောင်းတတ်ပါတယ်။စိတ်ကြွယောဂဘာကြောင့်ဖြစ်ရပြီးဘယ်လိုကာကွယ်နိုင်သလဲ။ယောဂဖြစ်မဖြစ်ကိုရောဘယ်နည်းနဲ့စောစောတည်နိုင်လဲ။လက္ခဏာတွေကဘာတွေလဲ။တည်ပြီးဆိုရင်ဘယ်လိုပြုစုကုသပေးဖို့လိုသလဲ။ဒီအကြောင်းတက်မတော်စေတကသူစိတ်ကျမ်းမာပညာဌာနမှုနဲ့အုံနောက်အာယုံကျော်နဲ့စိတ်ပိုင်းဆိုင်ရာအထူးကပါမောက်ခဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
် Okay ပါမောက်ခဒေါက်တာညံဝင်းကျော်ခင်ဗျာကျွန်တော်တို့ဒီတက်ကြီးရွယ်ကိုစိတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြောတဲ့အခါမှာဒီတက်ကြီးရွယ်ကိုစိတ်ကြွယောဂါကလည်းတစ်ခုဖြစ်တာကြောင့်မလို့ဒီယောဂါအနေထားဆရာကြီးမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲ
တကြီးရူဒီမှာစိတ်ကြွယောဂါလဲအတော်များများဖြစ်တတ်ပါတယ်ခင်ဗျာ။ဟိုလူငယ်လူရွယ်ဘဝတွေကစဖြစ်တယ်ဆိုတော့သူတွေကအသက်ကြီးလာတဲ့ခါမှာစက်ပြီးခံစားတတ်တာမျိုးတွေရှိသလိုအသက်ကြီးတဲ့သူတွေထဲမှာစိတ်ကြွယောဂါ38နှစ်လောက်မှာထိတ်ဆုံးရှိတတ်သလို38နှစ်ကနေ83နှစ်ကြာမှာစိတ်ကြွတဲ့ယောဂါအဖြစ်များတတ်ပါတယ်။အဲ့တော့စိတ်ကြွယောဂါပြပမှုကိုကြည့်လို့ရှိရင်83နှစ်လောက်ဟဲ့လားအဲ့ဒီအသက်ကြီးလာလေကြီးလာလေအဲ့ဒီမှာထိတ်ဆုံးရောက်အောင်ညာလာလေဖြစ်တာပေါ့လေ။ကျန်တဲ့ယောဂရည်နဲ့ရှင်တော့စိတ်အဖြစ်အများကြီးမဟုတ်ပေမဲ့ဒီစိတ်ကျမ်းမာရေးစိတ်ယုံကိုတင်ရတဲ့လူများထဲမှာငားရခိုင်နှုံလောက်ကစိတ်ကြွယောဂါဖြစ်တာကိုသွားပြီးတော့တွေ့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာ။ဒီတက်ကြီးစိတ်ကြွယောဂါကဆရာရဲ့အဓိကဘာကြောင့်ဖြစ်ရလဲ
။အဓိကတော့မျိုးရိုးဗီဇပေါ့ဗျာ။မျိုးရိုးဗီဇကြောင့်ဖြစ်တာများပါတယ်။အသက်ကြီးလာတဲ့အခါမှာခန္ဓာကိုယ်ပိုင်းဆိုင်ရာယောဂါတွေကတော့ပိုပြီးတော့ဖြစ်စီတဲ့အကြောင်းရင်းထဲမှာပိုများတာပေါ့။ငယ်ငယ်တုန်းကစေယောဂနဲ့ပတ်သက်လို့တခါမှမဖြစ်ဘူးအသက်ကြီးမှဆက်ဖြစ်တယ်ဆိုရင်ကျွန်တော်တို့တတိထားမှာသူ့မှာခန္ဓာကိုယ်ယောဂါတခုတော့သေချာပေါက်ရှိနေပြီအထူးသဖြင့်အုံနောက်ထဲမှာအကျိတ်တွေလို့ဟိုမှာကင်ဆာလိုတာမျိုးပေါ့နော်တခုဖြစ်နေလို့စိတ်ကြွယောဂါဖြစ်တတ်တယ်လို့ကျွန်တော်တို့ကောက်ချက်ဆွဲလို့ရပါတယ်အဲ့လားမျိုးဗီဇကြောင့်ဖြစ်တာကတော့အဲ့လားစေမျိုးသားချင်းထဲမှာစိတ်ကြတဲ့ယောဂါစိတ်ကြွတဲ့ယောဂါဖြစ်တဲ့လူတွေရှိရင်တော့ဒီလိုလူတွေကအသက်ကြီးတဲ့အခါမှာပိုပြီးတော့စိတ်ဖို့အခွင့်အလမ်းများပါတယ
်ဟုတ်ကဲ့ဆရာဒီကာဝယ်နိုင်တဲ့အနေထားဘယ်လိုရှိလဲဆရာ
ပြောတယ်လို့ပေါ့ကျွန်တော်တို့ကဒီယောဂါတွေကမျိုးရိုးကြောင့်ဖြစ်တာဆိုရင်တော့ကာကွယ်ဖို့ခဲရင်လေအဲ့ဒါကြောင့်ကျွန်တော်တို့ဟိုစောစောစီးစီးသူယောဂါလက္ခဏာတွေသိပြီဆိုတာနဲ့အများဆုံးကုသမှုလိုတာပေါ့ဒီလိုပဲစောစောဆိုတဲ့ဟိုအုံနောက်ထဲမှာအခုစိတ်တွေဖြစ်တာတို့ယောဂါပူတွေဝင်တာအကြောင်းတို့ဖြစ်တာမျိုးတွေမခံစားရလေအောင်ကတော့ကျွန်တော်တို့ကဟို infection တွေတော့ယောဂါပူတွေမဝင်အောင်လူကြီးတွေကို green side ပေးရမယ်ပြီးလို့ရှိရင်စောစောအခုစိတ်တွေရှိသလားဘာညာဆိုတာကတော့ဟိုစမ်းသပ်စစ်ဆေးကြည့်မှသိတာဆိုတော့အဲ့ဒီတခါအုံနောက်ပိုင်းဆိုင်ရာပေါ့ MRI နဲ့ CT တို့လို့ကြိုက်နိုင်လို့ရှိရင်ကြိုက်ကြည့်လို့ရှိရင်ကြိုပြီးတော့စောစောစီးစီးနဲ့အခုအကျိတ်ကြီးသေးတော့မှစတွေ့လို့ရှိရင်ကျွန်တော်တို့ကကာကွယ်လို့ရတယ်လို့ကုသပေးလို့ရနိုင်တာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဆရာကနပြောတဲ့နေရာမှာဒီစောစောသိနိုင်ဖို့ဆိုလို့ရှိရင်ဆရာရင်လက္ခဏာတွေကိုစောင့်ကြည့်ရမလို့ဆရာနော်ဘလို့လက္ခဏာတွေကိုအဓိကထားပြီးတော့စောင့်ကြည့်ရမလဲဆရာရင
်လက္ခဏာတွေကဘာပဲပြောပြောအဲလူနာကတော့မအိတ်တော့ဘူးမအိတ်ပေမဲ့သူကသူပြင်းမနေလို့လည်းမထင်ဘူးစကားတွေကိုကြားရည်လို့တို့တို့မြန်မာနာတွေတော်နေတတ်တယ်သူပဲတော်တယ်သူပဲတတ်တယ်သူတို့ရင်ဘာမှမဆိုဖြစ်ရမယ်ဆိုတော့ဘဝင်မြင့်တဲ့အတွင်းမျိုးတွေစကားတွေအားကြီးပြောတတ်တယ်အစာမစားပဲလဲအကြာကြီးနေတတ်တယ်ခနာမငြိမ်နေတတ်တယ်တနေရာထဲမှာကြာကြာမနေနိုင်ဘူးအញ្ញမ်းကိုသွက်လက်လျင်လျင်ဖက်လက်နေတယ်စိတ်မထိန်နိုင်တော့ပဲနဲ့ဘလို့အဖဲနဲ့ဒီကနေ့ချိုးပေါက်ပြီးတော့ကျူးလွန်လေးရှိတာတွေရှိတယ်စန့်ကျင်ဘက်ဒိန်တွေကိုအလွန်မဲစွန့်မဲ့နေလေးရှိတယ်အသုံးချုံတွေကြီးတတ်တယ်သူရန်ပေးကန်းလို့သိတဲ့ညာနေမယ်အလှအပတွေအလွန်ကြီးပြင်းတတ်မယ်အယောင်တောက်တောက်ပပတွေကြိုက်မယ်ဆိုတဲ့ဒါမျိုးတွေတွေ့ပြီဆိုလို့ရှိရင်ဒါ စိတ်ကြွယောဂါကိုကျွန်တော်တို့သတိထားမှာဖြစ်တယ်လို့အဲတချို့အသက်ကြီးလာတဲ့အခါမှာအကျက်တို့မူရင်းဆေးဝါးတို့သုံးတတ်တာလေးလည်းရှိတော့အဲဒါမျိုးတွေသုံးလို့ရှင်လဲအဲဒီစိတ်ကြွယောဂါလက္ခဏာတွေကတွေ့ရတတ်ပါတယ်အဲနောက်တစ်ခုကျွန်တော်ပြောဖို့ကြံသွားတာသို့သော် level ကြီးတဲ့ယောဂါတို့နော်ဟိုစီးလိုက်ပါတဲ့ဆေးတွေတို့အတီဗီဆေးတွေတို့ဆိုတာမျိုးတွေသုံးထားတဲ့ဟာတွေမှာလည်းဖြစ်တတ်တယ်လို့ဟလာဗိုက်တာမင်တွေချို့ခဲ့တဲ့ဗိုက်တာမင်စီတို့ဖိုလစ်အက်ဆစ်တို့ B12 တို့နိုင်ရစင်တို့လို့ဗိုက်တာမင်တွေချို့ခဲ့တဲ့အဲဝိညာဉ်အရည်မှလည်းဒါမျိုးဖြစ်တတ်တော့ဒါတွေကိုလည်းကျွန်တော်တို့အကျဉ်းချုပ်ကဝေးမှာပေါ့ဒီလက္ခဏာတွေလည်းသတိထားပါတ
ော့ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီလက္ခဏာတွေပြလာပြီဆိုလို့ရှင်တော့ဒီစောစောကုသနိုင်လို့ရှင်ပြန်ကောင်းနိုင်တယ်လာလာရှိတာပါဆရာနော
်ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ဟု
တ်ဟုတ်ကဲ့အဲ့ဒီခါကျတော့ဆရာကြီး
ပြန်ကုလို့ရပါတယ်ဟုတ်ကဲ့
ဒီကုသမှုအနေထားနဲ့ပတ်သက်လို့ဟုတ်ကဲ့ပြောပါဆရာ
ကုသမှုအနေထားတော့ဒါစောစောစိတ်ကြွယောဂမှာလူကြီးတွေမှာဟိုဒေါသတွေပါအရန်ကြီးလာပြီးတော့စကားတွေများအတူတန်းနေရဲ့ရဟူပေးဒီကန်းနေဖြစ်လာပြီဆိုတဲ့အချိန်မှာကျမလွန်လွန်ကြီးကြီးဖြစ်လာမှပဲဟိုဆေးကန်းတွေကိုရောက်လာတတ်ပါတယ်ရောက်လာလို့ရှင်တော့အဲဆေးရုံတင်ပြီးကုသဖို့လိုတာပဲများပါတယ်ဆေးရုံပေါ်မှာတင်ပြီးတော့ဆေးရောကကုသတဲ့ဆေးတွေမျိုးမျိုးပေးမယ်အဲနောက်ထပ်ချက်မပြအောင်လစ်ပီယန်လိုဆေးမျိုးတွေပေးပြရတယ်နောက်အတေရောကကာကွယ်ကုသတဲ့ဆေးမျိုးတွေကိုလည်းဆက်ပေးပြီးတော့ကုသလို့ရပါတယ်အခုနောက်ပိုင်းမှာတော့ဆေးအစ်စ်တွေညာကြီးပေါ်ပေါက်လာပြီဆိုတော့ကျတော့သူတို့အသက်ကြီးတဲ့သူတွေအတွက်ခံနေရအကင်းဆုံးနဲ့အထောက်အကူဖြစ်တဲ့ဆေးမျိုးတွေကိုကျွန်တော်တို့ပေးရပါတယ်ဒီနေ့မပေးခင်မှာတော့သူတို့ရဲ့သွေးတွေစီးတွေဝင်နေလိုအပ်တဲ့ဟာတွေဟလာခန္ဓာကိုယ်တို့လုံးမှာဘာယောဂါတွေကြောင့်များဖြစ်တယ်လဲဆိုတဲ့ဟာကိုစမ်းသပ်စစ်ဆေးတာတွေလုပ်ပြီးတော့အတိအကျကျွန်တော်တို့အကောင်းဆုံးကုသမှုပေးရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ကုသတဲ့နေရာမှာဒီပြန်လဲပျောက်ကင်းနိုင်တဲ့အနေထားပါဆရာ
သို့သောပြောတဲ့ကုထုံးနေနဲ့ဟလာကျွန်တော်တို့အကောင်းဆုံးစမ်းသပ်စစ်ဆေးဒီလိုအပ်တဲ့ခြေခံယောဂါတွေကိုလည်းကုမယ်ယောဂါလက္ခဏာတွေကိုလည်းဆေးယောဂါကုသတဲ့ဆေးတွေနဲ့ကုသမယ်ဆိုလို့ရှိရင်ပျောက်ကင်းနိုင်တဲ့အလားအလာတွေကအများကြီးကောင်းပါတယ်ကျွန်တော်တို့ဘာပဲပြောပြောစက်တာပျောက်ကင်းသွားတဲ့အချိန်မှာနောက်ထပ်မဖြစ်အောင်ဆိုပြီးတော့ကာဝင်တဲ့ prophylaxis နဲ့ဆေးတွေလည်းဆက်ပေးလို့ရတဲ့ဒါဘာပဲပြောပြော prophylaxis ငယ်တဲ့သူတွေနဲ့စားလို့ရှိရင်ကောင်းတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ဒါကပြည့်စုံတဲ့သူတွေကောင်းရင်ကောင်းတယ်လို့တိုးတက်မှုတွေရှိနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာ။နောက်ဒီမိသားစုအပိုင်းရောဘယ်လိုပြည့်စုံမှုတွေလုပ်ပေးနိုင်လဲဆရာ
။မိသားစုအနေနဲ့ကကျွန်တော်တို့ကဒီယောဂမျိုးတွေဖြစ်ပြီးဆိုလို့ရှိရင်ဟဲ့လားခန္ဓာကိုယ်ယောဂါတွေကြောင့်လည်းဖြစ်တတ်တာဖြစ်တဲ့အတွက်သို့သော်ပြောလို့သုံးဖြုံနေများတယ်မအိပ်ဘူးမစားဘူးဒေါသတွေကြီးတယ်ဆိုရင်တတိထားပြီးတော့ကျွန်တော်တို့ဆေးရုံဆေးခန်းတွေကိုအမြန်ဆုံးပြသဖို့နဲ့အကောင်းဆုံးကုသမှုကိုမြန်မြန်ဆန်ဆန်ပေးဖို့အိမ်မှာလည်းသူတို့အလိုက်တင်ဆက်ဆံပြီးတော့အကောင်းဆုံးဟိုကုသမှုတွေရအောင်ဝိုင်းဝန်းပတ်မှုပေးဖို့လိုတယ်လို့ပဲမှတ်ချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့ဒီတက်ကြီးရွယ်ကိုစိတ်ကြွယောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်ကိုပြောဖို့ရှိုံနဲ့ဆိုင
်အဲကျွန်တော်တို့ဒီယောဂါမှာစောစောပြောသလိုပဲဟိုသေးဝါးတွေကိုခံနိုင်ပြီဆိုရင်ကျွန်တော်တို့ EPD လို့ခေါ်တဲ့စောစောလျှက်စိတ်ကုထုံးနေနဲ့လဲကျွန်တော်တို့ကုသလို့ရတယ်အဲတော့ဒီအသက်ကြီးရွယ်ဟိုဒီမှာဖြစ်တဲ့စိတ်ကြွယောဂါဝေဒနာတွေဒီခန္ဓာကိုယ်ပိုင်းဆိုင်ရာဝေဒနာတွေရဲ့နောက်ဆက်တွဲတွေဖြစ်တတ်တယ်သေးဝါးတွေရဲ့နောက်ဆက်တွဲတွေနဲ့ဖြစ်တတ်တာတွေရှိနေလို့မို့ဟာမိသားစုအနေနဲ့ဝိုင်းဝန်းပြီးတော့ view site ပြီးတော့ကာကွယ်ပေးကြဖို့နဲ့ဖြစ်လာလို့ရှိရင်အများဆုံးကုသမှုခံယူပေးကြဖို့နဲ့ဆရာဝန်တွေရဲ့ညွှန်ကြားချက်အတိုင်းအချိန်မှန်ပြန်ပြီးတော့ရှင်းပြတဲ့အချိန်ပြသကြဖို့ဒါလေးကိုပဲအဓိကမှတ်ချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ချေစီမြတ်ချင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးကန္တာကိုနားဆင်ခဲ့ကြရတာပါရှင်။အခုလိုမျိုးကျမရေးအတွက်ဆောင်ရန်ရှောင်ရန်တွေရာသီအချိန်ခါလိုက်ဂရုစိုက်နေထိုင်ရမယ့်လိုအပ်ချက်တွေအဖြစ်များတဲ့ကျမရေးဆိုင်ရာပြဿနာမျိုးမျိုးအတွက်အကြံပြုချက်စတဲ့ကျမရေးနဲ့ပတ်သက်တဲ့အကြောင်းအရာမျိုးစုံကိုအပတ်စဉ်ကြာတာပရိနိညာ9နာရီအစီအစဉ်မှာတင်ဆက်ပေးနေသလိုပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမှာနားဆင်နိုင်ကြပါရရှင်။အချိန်မရလို့နားမထောင်ပြစ်လိုက်ဘူးဆိုရင်တော့ကျမတို့ရဲ့ VOA Internet စာမျက်နှာ bamis.voanews.com မှာအချိန်မရွေးသက်ဆိုင်ရာအကောင်းဆုံးအလိုက်ပြန်လည်နားဆင်နိုင်တယ်လို့ဖတ်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန်း DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်ညမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
VOA ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါတော့မယ်။မြေယာသိမ်းဆဲမှုကြောင့်ဖြစ်ပေါ်လာတဲ့ပြဿနာတွေကိုအစိုးရတက်ကစ조사ဖြစ်ရှင်းပေမဲ့ခရီးမတွင်သေးတဲ့အကြောင်းဥအောင်ခင်သုံးသပ်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြပေးထားပါလေရှင်။
စစ်တပ်ပိုင်းလင်းမြေပေါ်မှာထွင်ရဲစိုက်ပျိုးတဲ့လေသမား82ဦးကိုတောင်ကြီးမြို့နယ်တရားရုံးကဒီဇင်ဘာ22ရက်နေ့ကထောင်ဒဏ်ငွေဒဏ်အသီးသီးချမှတ်လိုက်တဲ့သတင်းဟာမြေယာပြဿနာကိုမိမောင်းတိုးဖျက်သလိုဖြစ်နေပါတယ်1996မှာအရှေ့ပိုင်းတိုင်းစစ်ဌာနချုပ်ဟာတောင်ကြီးမြို့နယ်ကကျေးရွာရှေ့ရွာမှာလင်းမြေဧက9000ကိုသိမ်းယူပြီးတဧက7000လုံးနဲ့လေသမားတွေကိုပြန်ငှားလာတာအနည်း20နီးပါးရှိပါပြီနောက်တော့လေသမားတွေကိုမြေမကားဖို့စစ်တပ်ကဆုံးဖြတ်ပြီးစစ်တပ်ပိုင်မြေကျူးကျော်မှုနဲ့2015မှာလေသမားတွေကိုတရားစွဲပါတော့တယ်။အစိုးရအသစ်ဖွဲ့စည်းပြီးမကြာမီမေလအစောပိုင်းမှာမြေသိမ်းမှုပြန်လည်စီစဉ်ရေးဘုတ်ကော်မတီကိုဖွဲ့စည်းလိုက်ပြီးလေယာဉ်မြေနဲ့အခြားမြေတွေသိမ်းဆည်းနေတာကိုရပ်ဆိုင်းဖို့အမိန့်ကြော်ညာစာထုတ်ပြန်ပါတယ်။အများဆုံးမြေယာသိမ်းပိုက်သူဟာကာကွယ်ရေးဝန်ကြီးဌာနဖြစ်ပါတယ်။စစ်တပ်ဟာကြိုက်တဲ့နေရာကိုတပ်ပိုင်မြေအဖြစ်သတ်မှတ်ပြီးဒေတာကလေသမားကိုကားစားလာတာအနည်းငယ်ကြောနေပါပြီ။တင်းထားတဲ့မြေယာကိုမူလပိုင်ရှင်လေသမားကိုပြန်ပေးဖို့နဲ့ပြန်ပေးနိုင်ရင်ပေါက်ဈေးနဲ့လျော်ကြီးပေးဖို့လွှတ်တော်ကဆုံးဖြတ်ခဲ့ပေမဲ့လက်တွေမလုံနိုင်တာကများပါတယ်
။လေမြေသိမ်းဆီတာကိုရပ်ဆိုင်းထားဖို့သမရဦးထင်ကျော်အမိန့်ထုတ်ပြီးငားလာကြတော့မော်ဘီမြို့နယ်ဝနချောင်းကြီးရွာအုပ်စုကတောင်သူတွေလုကင်နေတဲ့ချမ်းမြေဧက1000ကိုရန်ကုန်တိုင်းစစ်ဌာနချုပ်ကတပ်မြေအဖြစ်သတ်မှတ်ပါတယ်။တလရဲမှာပဲလဲကူးမြို့နယ်ရန်ကုန်ပဲခူးအမြန်လမ်းမဘေးကမြေအေက2000ကိုတပ်မ71ကခြံစည်းရိုးခတ်ပြီးတပ်ပိုင်မြေလုလိုက်ပါတယ်ဒီအထက်မှာတဝက်လောက်ဟာစိုက်ပျိုးမြေတွေဖြစ်ပါတယ်အစိုးရတပ်တွေဟာမြေယာကိုသိမ့်ပိုက်ပြီးလဲလုတ်သူတွေကိုပြန်ငှားလေရှိပါတယ်ရန်ကုန်တိုင်းမှာလည်းမြေယာပြဿနာတိုင်ကြားထားတဲ့အမှုပေါင်း9000လောက်ရှိကြောင်းသိရပါတယ်နေပြည်တော်ကောင်စီနယ်မြေမှာတော့ငွေရှင်တရုတ်တွေစိုက်ပျိုးရေးလုပ်တဲ့အတွက်လေမြေဈေးတက်နေကြောင်းသိရပါတယ
်စစ်အစိုးရလက်ထက်ပန်းတနော်မြို့နယ်မှာဘိုးလာမင်းကုမ္ပဏီကိုလေမြေဧကထောင်တောင်းချီပြီးလုခွင့်ပေးခဲ့ပါတယ်သူရဥွှေမိုင်းရဲ့မိသားစုပိုင်အေယာရွှေဝါကုမ္ပဏီကလည်းမြေဧက9000ကျော်လုခွင့်ရခဲ့ပါတယ်အဲ့ဒီခေတ်ကစစ်အစိုးရနဲ့နှိစက်တဲ့ခရိုနီကုမ္ပဏီတွေဟာမြေဧက9000ကျော်လုခွင့်ရခဲ့ပါတယ်ဒီမြေယာပြဿနာကိုအခုတည်းကပြေလည်အောင်မဖြေရှင်းနိုင်သေးပါဘူးဥွှေမိုင်းကတော့ပြည်တော်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်မှဥက္ကဋ္ဌဖြစ်နေပါပြီ။ကုမ္ပဏီကသိမ်းထားတဲ့လေယာဉ်မြေမှာမူလပိုင်ရှင်လေသမားကဝင်ရောက်စိုက်ပျိုးတဲ့အတွက်ရင်းနဲ့ပဋိပက္ခဖြစ်ကြတာဥသိမ်းစိန်အစိုးရတက်တန်းတလျှောက်လုံးပါပဲ။ရင်းနဲ့ပဋိပက္ခဖြစ်လို့လေသမားတထောင်ကျော်တရားစွဲခံရပြီး900လောက်ထောင်ကျသွားပါတယ်
။ရခိုင်ပြည်နယ်ကမြေသိမ်းမှု90ရာခိုင်နှုန်းဟာစစ်တပ်ကသိမ်းတာဖြစ်ပြီး25ရာခိုင်နှုန်းဟာအုပ်ချုပ်ရေးကဒိန်းနာလို့သိရပါတယ်။ကျန်25ရာခိုင်နှုန်းကိုတော့ကုမ္ပဏီဝန်ကြီးဌာနနဲ့လုပ်ငန်းရှင်တွေကသိမ်းယူတာဖြစ်ပါတယ်။အခုတော့သိမ်းစီးမြေယာတွေကိုပြန်ပေးတာတွေရှိပါတယ်။ EAR တိုင်းမှာပြန်လည်ဆွတ်လွတ်မဲ့မြေယာဧကပေါင်း9000ကျော်ရှိတယ်လို့မြေအသုံးချမှုစီမံခန့်ခွဲရေးဗဟိုကော်မတီကသတင်းထုတ်ပြန်ထားပါတယ်။သိမ်းစီးမြေအပြင်အာဏာပိုင်တွေကဈေးပေါ်ပေါ်နဲ့တိုးတိုးတိတ်တိတ်ရောင်းချခဲ့တဲ့လက်သိထိုးမြေတွေလည်းအများအပြားရှိပါတယ်ဒီနေရာမှာမန္တလေးဟာနာမည်ကြီးပါတယ်1993မန္တလေးမြို့သစ်စီမံကိန်းအတွက်တတ်မှတ်ထားတဲ့မြေတွေကိုအစိုးရအသစ်မတက်မီမှာပုဂ္ဂလိကတွေကိုလက်သိထိုးပေးခဲ့ပါတယ
်ဦးသိန်းစိန်အစိုးရလက်ထက်မှာမြေယာသိမ်းဆည်းမှုကိုဖြေရှင်းဖို့စူးစမ်းနေတော့မြေယာသိမ်းပိုက်မှုတွေတတ်မှန်ဖြစ်ပေါ်တဲ့အတွက်ငါးနှစ်သက်သားမှာမြေယာပြဿနာဟာတက်ဆိုးရှင်းနေပါတယ်အစိုးရအသစ်တက်လာတဲ့အခါမှာတနိုင်ငံလုံးကမြေသိမ်းဆည်းမှုတွေကို6လအတွင်းဖြေရှင်းမယ်လို့မြေယာသိမ်းယူမှုပြန်လည်စီစဉ်ရေးဗဟိုကော်မတီကကြွေးကြော်ပြန်ပါတယ်အစိုးရအသစ်လက်ထက်မှာစစ်တပ်ကမြေသိမ်းတာတွေရှိနေသေးပေမဲ့သိမ်းပိုက်တဲ့မြေယာကိုစွန့်လွတ်တာမျိုးလည်းရှိလာပါတယ်ဒါပေမဲ့ဝန်ထမ်းတွေကကလိန်ချမှုကြောင့်လက်သမားလက်ထက်မြေယာရောက်မလာဘူးလို့ဆိုပါတယ်2012မတိုင်မီကမြေယာသိမ်းပိုက်မှုကိုမဖြေရှင်းနိုင်ဘူးလို့စိုက်ပျိုးရေးနဲ့ဆင်မြောက်ဝန်ကြီးဒေါက်တာအောင်သူပြည်သူ့လွှတ်တော်မှပြောတာကိုမကျေနပ်သူတောင်ကြီးမြို့နယ် NLD ပါတီဝင်20နီးပါးမကြာမီကနှုတ်ထွက်သွားပါတယ်။
ဆိုင်ပြုတ်လေရမှာဘတ်ဂျက်မလုံမလောက်ဖြစ်နေလို့မိမိဝင်ကြီးဌာနကအမှုဒဏ်တွေတနေ့လက်ဖက်ရည်တစ်ခွဲလျှော့တော့ဖို့ဒေါက်တာအောင်သူကစီစဉ်ထားပါတယ်။သူ့အရင်ကဝင်ကြီးလုပ်သွားတဲ့ဦးမြင့်လိုင်ကလည်းလက်သမားတွေတမင်းတနာလျှော့စားပြီးအကျွေးဆက်ကြဖို့အကြံပေးပူပါတယ်။အခုအချိန်ထိတော့ဦးသိန်းစင်အစိုးရမဖြေရှင်းနိုင်တဲ့ရေယာမီပြဿနာကိုNLD အစိုးရဖြေရှင်းနိုင်မယ်အလားအလာမတွေ့ရသ
်ရဲ့မြန်မာရေးတုံ့တက်ချက်ကိုခုလိုကြာသာပတိနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရပါတော့မယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေပါရရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်လူလိုက်ရတဲ့မလို့ခရရတဲ့ရင်၃ရက်လိုက်ပေါင်းစခန်းကိုမြမတက်မလို့ကနေတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။လုံကြုံရေးအဖွဲ့မှကူညီခဲ့တဲ့ရခိုင်ပြည်နယ်မောင်းနှုံးမြို့နယ်ကကြေးရွာအုပ်ချုပ်ရေးမှူးရုံးစည်းတအူလုံးကျန်တက်ဖြတ်ခံခဲ့ရတယ်ဆိုတာနဲ့ခရဟိုခရရဲ့လိုက်ပေါင်းတက်စခန်းကိုမြမတက်မလို့ကနေတိုက်ခိုက်သိမ်းပိုက်ရမှာလက်နက်ကြီးကြီးကြားရောက်ခဲ့လို့ဇိုင်းအောင်စစ်ရှောင်းဒုက္ခသည်ဦးရေ2600နီးပါးလောက်တရုတ်မြန်မာနယ်စပ်ကိုသိမ်းရှောင်နေရတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနူပန်ပါတရင်တွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်ဝိုင်းမော်မြို့နယ်မှာရှိတဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တပ်ရင်း3ရဲ့လိုင်ဖောင်စခန်းကိုမြမတပ်မတော်ကနေအပြင်းထန်ထိုးစစ်ဆင်ပြီးဒီဇင်ဘာလ29ရက်နေ့ညနေပိုင်းမှာသိမ်းပိုက်ခဲ့တယ်လို့ KIA ဘက်ကအတည်ပြုပြောပါတယ်မြမတပ်မတော်ဘက်ကနေလက်နက်ကြီးတွေအပါအဝင်ဂျက်တိုက်လေယာဉ်တွေနဲ့လည်းအကြိမ်ကြိမ်လာရောက်ပစ်ခတ်ခဲ့တာကြောင့်နောက်ဆုတ်လိုက်ရတာဖြစ်တယ်လို့ခင်အင်ရှီရန်တင်အရာသိရပါတယ်ဒါအပြင်အစိုးရစစ်တပ်ဘက်ကလိုင်စာအနည်းဇိုင်းအောင်ခေါ်စုစစ်ပြေးဒုက္ခသည်စခန်းကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ဒုက္ခသည်2600ခန့်ဟာတရုတ်နယ်စပ်ကိုထွက်ပြေးတိမ်းရှောင်နေရပါတယ်လက်ရှိစစ်ရှောင်ဒုက္ခသည်တွေဟာတရုတ်မြန်မာနယ်စပ်မြန်မာဖက်ချမ်းမှာတောင်တင်နေဆဲဖြစ်ပြီးတရုတ်နိုင်ငံကစစ်တပ်အနေနဲ့စစ်ပြေးဒုက္ခသည်တွေဝေမလာနိုင်အောင်ဟန့်တားထားတယ်လို့အဆိုပါစခန်းကော်မတီဝင်တဦးကပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ16ရက်နေ့က KIO အခိုင်အမာတက်ဆွဲထားတဲ့ဂီဒွန်စခန်းအပါအဝင်ကာကင်းစခန်းကိုမြမတက်မတော်ကနေထိုးစစ်ဆင်သိမ်းပိုက်ခဲ့ပါတယ
်ရခိုင်ပြည်နယ်မောင်တော်မြို့နယ်ရေတွင်းချင်းကျေးရွာကအုပ်ချုပ်ရေးမှူးရုံးစည်ရေးတော်ဖီကိုဓာတ်တန်ရတွေနဲ့တည်ဆုံနေတာကိုဒီလ26ရက်နေ့ကတွေ့ရတယ်လို့နိုင်ငံတော်တိုင်ပင်ခံရုံးကတည်တင်းထုတ်ပြန်ပါတယ်လော်ဖီဟာဒီဇင်ဘာလ14ရက်နေ့ညနေပိုင်းကနေအင်ကနေပလီတက်ဖို့ထွက်သွားပြီးနောက်တနေ့မှာဦးရှေကျကျေးရွာအနီးကပစွန်ကမှာဝမ်ပိုက်နဲ့လဲပြီးမှဓာတ်တန်ရနဲ့တည်ဆုံနေတာကိုတွေ့ရတာဖြစ်ပါတယ်အခုတည်ဆုံထားတဲ့လော်ဖီဟာမောင်တော်ဒေတာအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေအပြီးမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းပါဝင်ခဲ့တဲ့သူတဦးဖြစ်တယ်လို့ဆိုပါတယ်မကြတဲ့မီရက်ပိုင်းတွင်ကအစိုးရစီစဉ်တဲ့မောင်တော်ဒေတာကိုရောက်လာတဲ့တည်င်းသမားတွေကိုလက်ခံစကားပြောခဲ့တဲ့ငခုကျေးရွာကစာကြီးတိုက်မှုသူနာများဟာလည်းလှုပ်ကြံတက်ဖြက်ခြင်းခံခဲ့ရပါတယ်
။ရှမ်းပြည်မြောက်ပိုင်းကြောင်မဲခရိုင်မူဆယ်ခရိုင်အတွင်းမှာတိုက်ပွဲဆက်တိုက်ဖြစ်ပွားလာနေလို့ဒေသခံထောင်ချီစစ်ဘေးစစ်တံတင့်နေပြီးဆောင်းတွင်းအေးတံကြောင့်စားဝတ်နေရေးအတွက်အခက်တွေ့နေပါတယ်အစိုးရတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်မတော်ရှမ်းပြည်တပ်မတော် RCSS SSA နဲ့တအောင်းပလောင်တပ်မတော်တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာနေတာပါဒီဇင်ဘာလ20ရက်က26ရက်အတွင်းတိုက်ပွဲ10ကြိမ်ထပ်မံဖြစ်ပွားပြီးတိုက်ပွဲကြောင့်နတ်မတူမြို့နယ်နေအသက်18နှစ်အရွယ်ပန်လုံကြီးရွာသူတဦးသေဆုံးခဲ့တယ်လို့မဲမျိုးနဲ့တော့ဆန်ကျေးရွာကနေအိမ်နှလုံးထိခိုက်ပျက်စီးပြီးတန်ကာတော်လေးပါအပါဝင်ဒေသခံ10ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
။ကရင်ပြည်နယ်အတွင်းမှာရှိတဲ့ဒေတာအလုံးမှာကလေးတိုင်းကကွယ်ဆေးထိုးနိုင်ဖို့ KNU ကျမ်းမာရေးနဲ့ကယ်ဆယ်ရေးဌာနနဲ့ကရင်ပြည်နယ်အားကစားနဲ့ကျမ်းမာရေးဌာနတို့ပူးပေါင်းပြီးကကွယ်ဆေးထိုးလုပ်ငန်းအချိန်မြင့်တက်အောင်လှုပ်ဆောင်တော့မယ်လို့ဒီလ24ရက်နေ့မှာကရင်ပြည်နယ်မှာရှိနေတဲ့ဌာနဆိုင်ရာအလုံးကိုအတိပေးမိတ်ဆက်ခဲ့ပါတယ်။ အခုလိုခရင်ယူဈာမရေးဌာနနဲ့အစိုးရဈာမရေးဌာနတို့ဈာမရေးလုပ်ငန်းနဲ့ပတ်သက်ပြီးပူးပေါင်းလှုပ်ဆောင်နေတာဟာလေလက်ရှိလုပ်နေတဲ့ငင်းချာရေးအတိအပွင့်ကြောင့်ပြောလို့ရတယ်လို့ကရင်ပြည်နယ်ပြင် KNU ထင်းချုပ်နေမည်ဖြစ်တဲ့ပဲခူးတိုင်းတနင်္လာရီတိုင်းမွန်ပြည်နယ်တို့မှာလည်းဈာမရေးလုပ်ငန်းပူးတွဲလှုပ်ဆောင်နိုင်ဖို့ဆက်လက်လှုပ်ဆောင်တွားအောင်မယ်လို့ KNU ဥက္ကဋ္ဌစောမှုဒူစေဖိုးကပြောပါတယ်KNU ဈာမရေးဌာနအနေနဲ့ပြီးခဲ့တဲ့2012ခုနှစ်နောက်ပိုင်းမှာအစိုးရဈာမရေးဌာနနဲ့ဈာမရေးလုပ်ငန်းတွေစတင်ပူးတွဲလှုပ်ဆောင်နိုင်တာအောင်မြင်တဲ့အလားအလာရှိလာလို့လက်ရှိအချိန်မှာ KNU ဈာမရေးအဖွဲ့တွေကိုကာကွယ်စေထိုးလုပ်ငန်းနဲ့ပတ်သက်ပြီးလိုအပ်တဲ့အထောက်အကူတွေကိုအစိုးရဘက်ကနေစတင်ကူညီနေတာဖြစ်ပါတယ်
ဒီဇင်ဘာလ28ရက်နေ့ကကျင်းပတဲ့ပင်စမအကြိမ်မွန်လူငယ်များနေ့အခမ်းအနားမှာလာမယ့်2019ခုနှစ်မှာမွန်နိုင်ငံရေးပါတီတပါတီတွေဖြစ်ဖို့ညွညွတ်ရေးကိုသာမွန်လူငယ်တွေကလိုလားကြောင်းမွန်လူငယ်များနေ့မှာတိုက်တွန်းထားပါတယ်မွန်လူငယ်တွေရဲ့သွေးစည်းမှုအင်အားကိုမြင့်တင်ဖို့နဲ့မျိုးချစ်စိတ်ဓာတ်ရှင်သန်နှိုးချလာစေဖို့ဒေသတစ်ခုနဲ့တစ်ခုမှာရှိတဲ့လူငယ်တွေရဲ့ယဉ်နီးမှုတွေပိုတိုးလာဖို့ network တစ်ခုအဖြစ်ဖွဲ့စည်းပြီးဒေသတစ်ခုမှာဘာတွေဖြစ်နေလဲဆိုတာကိုသိရှိနိုင်ဖို့ရည်ရွယ်ပြီးအခုလိုမွန်လူငယ်နေ့ကိုကျင်းပရချင်းဖြစ်တယ်လို့မွန်လူငယ်ပညာပေးရဲ့အဖွဲ့ကအထွေထွေအတွင်းရေးမှူးမင်းစာနီဦးကဆိုပါတယ်ပင်စမအကြိမ်မြောက်မွန်လူငယ်များနဲ့အခမ်းအနားကိုမွန်ပြည်နယ်တန်ဖြူစရမြို့နယ်ဝါခီယူမြို့ဟောင်းမှာကျင်းပခဲ့ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါကချင်လွတ်လပ်ရေးတပ်မတော် KIO KIA ရဲ့လိုင်ဖောက်တပ်စခန်းနဲ့အနီးတစ်ဝိုက်ကိုမြန်မာတပ်မတော်ကနေတိုက်ခိုက်သိမ်းပိုက်ရမှာဇိုင်းအောင်စစ်ဆောင်စခန်းအနီးမှာလက်နက်ကြီးကြီးတွေကျရောက်ခဲ့တဲ့အတွက်စစ်ဆောင်ဒုက္ခသည်ဦးရေ2600နီးပါးလောက်ကတရုတ်မြန်မာနယ်စပ်တစ်လျှောက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီစစ်ဆောင်တွေရဲ့အခြေအနေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ပေးထားပါတယ်
မြန်မာတပ်မတော်ကနေ KIA ရဲ့လိုင်ဖောင်တပ်စခန်းနဲ့အနီးဝန်းကျင်တစ်ဝိုက်ကိုလေရင်အသုံးပြုပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ဇိုင်းအောင်ဒုက္ခတဲ့စခန်းတွင်းကဒုက္ခတဲ့အားလုံးစခန်းကနေထွက်ပြေးတိမ်းရှောင်နေကြရတယ်လို့စမားစုံနဲ့တင်းအုပ်ဆရာလည်းဖြစ်လက်ရှိစစ်ဆောင်နေရသူတို့လည်းဖြစ်တဲ့ဆရာတူဆန်အောင်ကပြောပါတယ်
နေရာမှာရောက်နေတာဟုတ်တယ်ဒါပေမဲ့ဒီချင်းပြည်နယ်ဘက်ပေါ့နော်ခိုးလောလောဆယ်တော့ခုစမှာပါခဲ့တဲ့မူကလေးတွေနဲ့ဒီတိုင်းပဲလမ်းဘေးမှာသေးသေးဆောက်ကြတာတော့ဝင်နေရတော့ခုစမှာပါခဲ့တဲ့ဟိုင်နဲ့ဒီလိုပဲခုဒီခုဟာနဲ့ပဲဆက်စားပြီးတော့နေနေကြတယ်ခိုးလောလောဆယ်အောင်ကင်မရာဆိုတော့လူကြီးရအထင်တော့ဟာ2000ကျော်တယ်
ဒီဇင်ဘာ28ရက်နေ့မှာ KIA ရဲ့လိုင်ဖောင်တပ်စခန်းနဲ့အနီးနားကတပ်စခန်းကုန်းငယ်တွေကိုမြန်မာတပ်မတော်ကနေသိမ်းယူခဲ့ပြီးစစ်ရှောင်တွေအနေနဲ့အကြောင်းလန့်နေကြတယ်လို့ဆရာတူဆန်အောင်ကဆက်ပြောပါတယ်
။လက်လက်ကြီးကင်ဘေးပါတယ်ဗျာကြားတယ်ဆိုတော့ဒီကကင်တရအလုံးပေါ်တော့နည်းနည်းထောက်လန့်နေကြတော့အဲဒါဆိုမှပြန်ရဖြစ်နေတယ်၄-၅ခါကြီးကြားတယ်ဆိုတော့အလုံးလန့်သွားတာပေါ့
စစ်ပြေဒုက္ခတဲ့တွေကိုတရုတ်နေစားကိုဖြတ်ကျော်ခွင့်မပေးဘူးလို့လည်းသူကဆက်ပြောပါတယ်
ကျုပ်ချင်းကတော့ပြုတ်ပြီးကိုအလို့ကြီးနေတော့ကြောက်စိတ်နဲ့ဆိုတော့ဝင်သွားတဲ့ဟာလည်းရှိတယ်အဲဒါပေမဲ့မြေဆက်ကပြုတ်ဘက်ကရေးရတော့ဒါမကျော်ခိုင်းဖို့အဲ့လိုမျိုး
နိုဝင်ဘာလ20ရက်နေ့ကကချင်လူမျိုးရေးတပ်မတော် KIA ပါဝင်မြန်မာပြည်မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက် KIA တပ်စခန်းတွေကိုမြန်မာတပ်မတော်ကနေထိုးစစ်ဆင်သိမ်းပိုက်လာတဲ့အပြင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်ထိုးစစ်ဆင်မှုတွေပြင်းပြင်းထန်ထန်ပြန်လည်ပြုလုပ်လာတာလည်းဖြစ်ပါတယ်အခုလိုထိုးစစ်ဆင်မှုကြောင့်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်ကစစ်ဘေးတန်ခံခဲ့ရတဲ့ရွာသားများပြားဟာလည်းစစ်ဘေးသိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်
ဆက်ပြီးတော့ရန်ကုန်မြို့မှာကျင်းပခဲ့တဲ့မြမတက်မတော်ရဲ့တရားတော်စစ်အောင်မြင်စေချောင်းထောက်ခံပွဲမှာမွန်တိုင်းသားဝိစုံတွေကိုဝစ်ဆင်ပြီးတိုင်းသားတွေအဖြစ်အသွင်ယူပါဝင်ဆန္ဒထုတ်ဖော်ခဲ့တဲ့ကိစ္စအပေါ်မွန်မျိုးသားအခြေပြုအဖွဲ့စည်း18ဖွဲ့တို့ကလည်းပြင်းထန်စွာကန့်ကွက်ရှုံချကြောင်းဒီဇင်ဘာလ25ရက်နေ့ကထုတ်ပြန်ကြေညာလိုက်ပါတယ်ဒီအကြောင်းကိုတော့မြင်းစနိုင်းကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်
တမရော်ရဲ့တရားတော်စစ်ထောက်ခံပွဲတွင်မွန်တိုင်းနာဝတ်ဆောင်ဝတ်ဆင်ထားသူတွေဟာမွန်လူမှုတိုင်းဝမ်ကသိရှိသူတွေမဟုတ်တလို့မွန်လူမှုအဖွဲ့အစည်းတွေကနေဆေလွတ်ထားသူတွေလည်းမဟုတ်တဲ့အပြင်ဒီလိုလောက်ရဟာတိုင်းနာအချင်းချင်းတွေကြားမှာထင်ယောင်ထင်မှားဖြစ်စေနိုင်တယ်လို့မွန်ပြည်နယ်အရက်ဖက်လူမှုအဖွဲ့အစည်းညှိနှိုင်းရေးမှူးမင်းအောင်ထူးကပြောပါဗျာ။ဆန္ဒ
ထုတ်ဖို့ဆိုတော့ဘယ်လိုပဲဖြစ်ဖြစ်ပေါ့နော်။ထုတ်ပိုင်ခွင့်ရှိတယ်။ဒါပေမဲ့တိုင်းရင်းသားတွေဘက်ကနေပြီးတော့မစစ်မှန်တဲ့ဟာပေါ့နော်အတွင်ယူထားတဲ့ဟာတွေပါတွေကတိုင်းသားရဲ့ချင်းချင်းကြားစစ်မှလည်းအဝိဝါတော့ကွဲကြဖြစ်နိုင်တယ်ပေါ့
စစ်ပွဲကိုထောက်ခံတာဟာလက်ရှိဖော်ဆောင်နေတဲ့ငြိမ်းချမ်းရေးရဲ့အဖြေမဟုတ်ဘူးလို့လည်းကိုမင်းအောင်သူကအခုလိုဆက်ပြောပါဗျ။
အခုချိန်မှာငြိမ်းချမ်းရေးကိုမစူးစမ်းရလို့လုပ်နေတယ်ဆိုတဲ့အချိန်မှာထိုးစစ်ဆင်တဲ့ဟာကို ထောက်ခံတယ်ဆိုတဲ့ဟာကဒီငင်းချင်းရဲ့အဖြစ်မဟုတ်ဘူးပေါ့ကွာကျွန်တော်တို့ကတီးခံရမယ်ဆိုတဲ့အနေအထားမျိုးရှိရမယ့်နေရာမှာအဲ့လိုမဟုတ်ပဲねတပတ်သက်ကြီးအဲ့လိုမျိုးပြောတဲ့ဟာမျိုးတွေကဒီလည်းကျွန်တော်မဖြစ်သင့်ဘူ
းတပြင်းမော်မျိုးသားခြေပြုတ်ဖွဲ့စည်းတွေနေနဲ့တိုင်းနာဒေသတွေမှာဖြစ်ပေါ်နေတဲ့ပြည်သူတွေအသည့်တောက်ခရောက်စေတဲ့မိသည့်စစ်မှောက်တက်ခိုက်မှုကိုမှမထောက်ခံဘူးလို့လည်းပြောပါတယ်ဒီချိန်နဲ့ဟာသက်ဆိုင်ရာဖွဲ့စည်းတွေရဲ့ဝါဒဖြန့်ချီရေးတွက်တာဖြစ်ပြီးတိုင်းရနာအချင်းချင်းကြားစည်းလုံးညီညွတ်မှုနဲ့နိုင်ငံတော်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဖော်ဆောင်နေတဲ့လုပ်ငန်းစဉ်တွေအတွက်အတိုင်းအဆမရှိထိခိုက်နှိမ့်နာစေနိုင်တယ်လို့လည်းမော်မျိုးသားအခြေပြုအဖွဲ့စည်းတွေကထုတ်ပြန်ပြောဆိုထားပါတယ်။စစ်ဖြစ်နေတာကိုထောက်ခံတဲ့မွန်တွေဟာမွန်အစ်စ်တွေမဟုတ်တဲ့အတွက်ကြောင့်အခုလိုကောက်ကွက်ရတာဖြစ်တယ်လို့မွန်ဒေသလူမှုဖွဲ့ပြွေးကွန်ရက်မှတရိုက်တာမင်းသိအောင်ကအခုလိုပြောပါတယ်။
ထောက်ခံပွဲလုပ်တဲ့ဟာတွေဟာအဲ့တော့မွန်တိုင်းဝိုင်းမှာမဟုတ်ဘူးပြန်ကုန်မှာရှိတဲ့မွန်နဲ့အကူမေးရလဲမွန်နဲ့မဟုတ်ဘူးဒါပေမဲ့တိုင်းသားကိုဒီလောက်ဖြစ်ဖြစ်တဲ့နေရာကိုတရားတယ်လို့ထောက်ခံတယ်ဆိုတာကတိုင်းသားတွေကိုနှိုက်ကိုရကြတာပေါ့ဟိုမှာအနိုင်ကျင့်ရကြတော့
တိုင်းနာအချင်းချင်းကြားယုံကြည်မှုနဲ့ညံချမ်းရဲကိုထိခိုက်ပြပြစေတဲ့ဘယ်ထိုးစစ်ကိုမှတရားမျှတမှုရှိတယ်လို့လုံးဝမယုံကြည်သလိုတိုင်းနာဒေသတွေကထိုးစစ်စင်နေမှုကိုလည်းအမြန်ဆုံးရပ်တန့်ပေးဖို့မော်မျိုးသားအခြေပြုဖွဲ့စည်းတွေကတိုက်တွန်းထားပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်မှာရှိတဲ့ကချင်လူလတ်ရေးတပ်မတော် KNA တပ်ရင်း3ရဲ့လိုင်ဖုံးစခန်းကိုမြမတပ်မတော်ကနေအပြင်းထန်ထိုးစစ်ဆင်သိမ့်ပိုက်ခဲ့ပါတယ်။လုံခြုံရေးအဖွဲ့မှပါဝင်ကူညီခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ရေတွင်ကျွန်းကျေးရွာကအုတ်ချုပ်ရေးမှုယုံစည်ရေးရော်ဖီလောက်ချံတပ်ဖြတ်ခံခဲ့ရပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တပ်ရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
အခုထုတ်လွှင့်ပေးခဲ့တဲ့တိုင်းရင်သတင်းလွှာကိုမနေ့ဖန်တောက်ကြနေမနေ့ပိုင်းမှာလည်းနောက်တစ်ချိန်နားဆင်နိုင်ပါတယ်ရှင် VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့တယ်သောတာရှင်တွေနားဆင်လို့တယ်တိတ်တချင်းတွေတောင်းယူလို့တယ်ဆိုရင် VOE ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်စာတိုက်ကနေဆက်သွယ်လို့ရင်တော့ VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ10နာရီထိလိုင်းဒိုမီတာ30နဲ့50တို့ကနေလဲဖန်ယူနာဆင်နိုင်ပါတယ်ရှင်အခုညပဲအစီအစဉ်အဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါဦးမယ်ရှင
် IS အစိုးရအဖွဲ့ကသူတို့ရဲ့မြို့တော်အဖြစ်သတ်မှတ်ထားတဲ့ Syria နိုင်ငံ Raqqa မြို့မှာညွန်မောင်းဖွဲ့ရဲ့ဒီသတင်းပတ်လေကြောင်းတိုက်ခိုက်မှုတွင် IS အဖွဲ့အဓိကခေါင်းဆောင်တို့သေဆုံးသွားတယ်လို့ American တာဝန်ရှိသူတွေကပြောတာကြောင့်အစောပိုင်းသတင်းတွေအတည်ဖြစ်သွားပါတယ်အဘူဂျန်ဒယ်အယ်ကူဝေဒီကိုထက်ခါဆယ်နာကတိုက်ခိုက်မှုတစ်ခုအတွင်းတနင်္လာနေ့ကတုတ်တင်လိုက်တာလို့အမေရိကန်ဦးဆောင်တဲ့ညွန်မောင်းအဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ Syria Democratic တပ်ဖွဲ့ SDF ကိုတိုက်ခိုက်တာမှာအဘူဂျန်ဒယ်ရဲ့လက်ချက်ပါတယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။ Syria တနိုင်ငံလုံးအပြစ်ခတ်ရဲ့ဆဲရဲကိုတောက်ကြနေမှာစတင်မယ်လို့ Syria အစိုးရကရောတပုံတွေဘက်ကပါကြေညာလိုက်ပါတယ်။အရင်ကရာဘူးတဲ့အပြည့်အသဘောတူညီချက်တွေလိုပဲအခုသဘောတူညီချက်မှာလည်း Syria စစ်တပ်နဲ့တပုံအုပ်စုတွေပဲအကျုံးဝင်ပြီး IS အစွန်ရောက်အဖွဲ့နဲ့ Al-Qaeda လိုစစ်သွေးကြောအုပ်စုတွေမပါပါဘူး Syria သမ္မတဘာရှားရဲ့အဆက်ကိုထောက်ခံတဲ့ Russia နဲ့တပုံအုပ်စုတွေကိုထောက်ခံတဲ့တူရကီနိုင်ငံတို့ကလည်းဒီအပြည့်ခတ်ရက်စဲရေးကိုလိုက်နာကြမယ်လို့ကတိပြုပါတယ်ဖိလစ်ပိုင်နိုင်ငံအလဲပိုင်းလက်တေးပြည်နယ်မှာဗိုလ်ဒူးနေကအပြော်တန်းလက်ဝတ်ပွဲတစ်ခုအတွင်းဘုံနှလုံးပေါက်ခွဲတာကြောင့်လူ32ယောက်ထဲမှနေဒဏ်ရာရသွားတယ်လို့ဖိလစ်ပိုင်အစိုးရတာဝန်ရှိသူတွေကပြောပါတယ်ဒဏ်ရာရသူတွေက16ယောက်ကိုစစ်ကူတော်မှုခံယူဖို့စေယုံတီတီမှတင်ထားပြီးဂျန်နယ်လူတွေကတော့ကုသအကွင့်ကုသမှုပြီးတဲ့နောက်ပြန်ဆင်းခွင့်ပြုလိုက်ပြီးလို့ပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ်ဒီဥနိုင်ငံအနောက်ပိုင်းကမတိမငင်ဖြစ်နေတဲ့ရှင်ချန်းဒေသမှာကွန်မြူနစ်ပါတီယုံတယုံကိုဒီဥနိုင်ငံပိုင်းသတင်းဌာနရဲ့အဆိုအဖြစ်အကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရတာကြောင့်တိုက်ခိုက်သူတွေအပါအဝင်လူ၄ဦးသေဆုံးသွားပါတယ်ခင်ဗျာ
ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်အသိဉာဏ်ပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဂျွန်နာကမင်းဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်မနေ့ကတောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ3240 49ရိုးကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမခွာညိုပါ
This program has come to you from the Voice of America, Washington.